Welcome to the Voice of America in Burmese.
Mingla mana khin ma shin bian paw ga kin wei ja ba si 2025ခုနှစ်ဖေဖော်ဝါရီလ16ရက်တနင်္ဂနွေမနက်ခင်း View Radio စီစဉ်နေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။မြန်မာစံတော်ချိန်မနက်6:00ကနေ9:00ထိထုတ်လွှင့်တဲ့ဒီစီစဉ်ပထမနာရီဝက်ကို Line Nubida 2532နဲ့40တို့ကနေဖမ်းယူနာဆင်နေပါတယ်။တနင်္ဂနွေစာအစီအစဉ်တစ်ခုလုံးကိုတော့ဂျိုးတုစလောင်းကနေဖမ်းယူကြည့်ရှုလို့ရပါတယ်။ Facebook နဲ့ YouTube တို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးပါတယ်။ကျွန်မခင်ဗျူထွေပါရှင်
။ Russia, Ukraine နဲ့ American တာဝန်ရှိသူတွေSaudi Arabia မှာငင်းချမ်းရေးအတွက်ဆွေးနွေးပွဲဆက်တင်တော့မှာဖြစ်ပါတယ်။ကဘာတလောဂျီဟတ်အကြမ်းဖက်တမချိမ့်ချမှုတိုးလာနေတယ်လို့ကံအကြမ်းဖက်တိုက်ဖြတ်ရေးတာဝန်ခံကသတိပေးပါတယ်။မြန်မာအိန္ဒိယနှစ်နိုင်ငံကြားနေဆက်ကုန်သွယ်ပြန်ဆဖို့အပတ်သဘောတူလိုက်ပါပြီ
။နေဆက်ကြားဖြတ်လုပ်ငန်းတွေကိုနှိမ့်နှင်းဖို့အတွက်ထိုင်းမြန်မာနေကြားကော်မတီတာဝန်ရှိသူတွေဒီလ15ရက်နေ့ကဆွေးနွေးခဲ့ကြပါတယ်။လေးချိန်မြောက် Spring Flowers မြန်မာအရေးနိုင်ငံကညီလာခံကိုတော့ American ပြည်ထောင်စု Indiana ပြည်နယ်မှာကျင်းပနေပါတယ်။ဒီညီလာခံအကြောင်းသတင်းပေးပို့ချက်နဲ့အတူနှစ်ပတ်တခါတင်ဆက်တဲ့ Washington Taiwan ကမြန်မာအရေးအစီအစဉ်နဲ့အပတ်စဉ် Democracy လူခွင့်ရေးနဲ့ခေတ္တကဘာအာရှနိုင်ငံရေးဥရုယာတီနဲ့အနာဂတ်ကဘာသတင်းတွေတဲကတူတာအပတ်စဉ်ကဏ္ဍတွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်။အခုကတော့အရင်ဆုံးနောက်ဆုံးရသတင်းတွေကိုကိုငင်းချင်းကပြောပြပေးပါမယ်ရှင်။
စမှုဖွံ့ဖြိုးပြီး G7 ဒီမိုကရေစီနိုင်ငံကြီးခုနှစ်နိုင်ငံရဲ့နိုင်ငံကြီးဝင်ကြီးတွေဟာခိုင်မာပြီးလုံခြုံရေးအမကန်ချက်ရှိတဲ့ယူကရိန်းနိုင်ငံရဲ့သဘောတူညီချက်တရရယူနိုင်မှုဆက်လက်ပြီးအတူလက်တွဲဆောင်ရွက်ရင်းနဲ့စစ်ဆက်ညှိနှိုင်းမှုတွေမှာရုရှားဘက်ကသဘောထားမှန်မှန်ကန်ကန်နဲ့ပါဝင်လာခြင်းမရှိရင်ထပ်ဆောင်ပိတ်ဆို့အရေးယူမှုတွေလှုပ်ဆောင်မှုစနေနေ့ကသဘောတူညီခဲ့ကြပါတယ်။ February နောက်ပိုင်းနောက်ထပ်ပိတ်ဆို့အရေးယူမှုအသစ်တွေကယူကရိန်းကိုအချုပ်ချာအာဏာပိုင်လွတ်လပ်တဲ့နိုင်ငံဖြစ်အသိမှတ်ပြုပြီးရေရှည်လုံခြုံရေးနဲ့တည်ငြိမ်မှုပေးနိုင်မဲ့သဘောထားစစ်မှန်မှန်ကန်တဲ့ဆွေးနွေးပွဲတွေကိုရုရှားဖက်ဒရေးရှင်းနိုင်ငံကစ조사ပါဝင်လာမလားဆိုတာပေါ်မူတည်ပြီးချမှတ်တဲ့လို့အမေရိကန်နိုင်ငံသားဝင်ကြီးမာကိုရူဘီယိုလည်းပါဝင်တဲ့အဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။ကနေဒါ၊ပြင်သစ်၊ဂျာမနီ၊အီတလီ၊ဂျပန်၊ UK ၊အမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂတို့ပါဝင်တဲ့ G7 အဖွဲ့ရဲ့နိုင်ငံသားဝင်ကြီးတွေဟာဂျာမနီမြူနစ်ကလုံခြုံရေးညီလာခံဘေးဘက်မှာတွေ့ဆုံပြီးအခုလိုထုတ်ပြန်တာပါ။ဒီအစည်းအဝေးကိုယူကရိန်းနိုင်ငံသားရဲ့ဝင်ကြီးလဲပါဝင်တက်ရောက်ခွင့်ပြုပါတယ်စစ်ဖက်အရက်ဖက်နှစ်ခုလုံးအသုံးပြုနိုင်တဲ့ပစ္စည်းကိရိယာတွေရုရှားကိုတရုတ်နိုင်ငံကပံ့ပိုးကူညီနေတာနဲ့မြောက်ကိုရီးယားနဲ့အီရန်တို့ကရုရှားကိုစီးရေးအကူအညီတွေပေးနေတဲ့အကြောင်းတွေကိုလည်းဆွေးနွေးခဲ့ကြပြီးဒီလိုထောက်ပံ့ပေးနေတာကိုလည်းရှုံ့ချခဲ့ကြပါတယ်ခင်ဗျာအမေရိကန်ကြီးတန်းအရာရှိတွေဟာရုရှားနဲ့ယူကရိန်းနှစ်နိုင်ငံကစစ်ဆက်ညှိနှိုင်းသူတွေနဲ့ဆော်ဒီအာရေဗျနိုင်ငံမှာတွေ့ဆုံဆွေးနွေးပြီးညီညာရေးဆွေးနွေးပွဲတွေကိုလာမယ့်ရက်တွေထဲမှာစတင်တော့မယ်လို့အမေရိကန်ထွက်တော်အမှတ်တုံးနဲ့နိဆက်သူတူကိုကိုးကားပြီးရိုက်တာတဲ့မှာစနေနေ့ကရှင်းပါတယ်။နိုင်ငံသားရေးဝန်ကြီးမာကိုရူဘီယိုအမေရိကန်မျိုးသားလူမျိုးရေးအကြံပေးမိုက်ဝေါ့စ်အိမ်ပြူတော်ရှေ့လေပိုင်းတန်တမန်စတီဗ်ဝစ်ကော့ဖ်တို့ဟာဆော်ဒီအာရေဗျကိုတွားရောက်မှာဖြစ်ပြီးကြောင်းအောက်လွှတ်တော်နိုင်ငံသားရေးကော်မတီဥက္ကဋ္ဌဖြစ်သူမိုက်ကယ်မက်ကောကပြောပါတယ်။ယူကရိန်းသမ္မတဇယ်လန်စကီကိုလည်းဒီစနေဝဲတက်ရောက်ဖို့ဖိတ်ကြားထားတယ်လို့သူကပြောပါတယ်။ဒီစနေဘက်ကပြည်ပခါကိုအဆုံးသတ်ပြီးငြင်းငြင်းရယူနိုင်ဖို့အမေရိကန်သမ္မတထရမ့်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ယူကရိန်းသမ္မတဇယ်လန်စကီတို့တွေ့ဆုံဆွေးနွေးသွားနိုင်ဖို့ထိရည်ရွယ်တယ်လို့ဆိုပါတယ်။အချိန်နှင်းမှာပဲအမေရိကန်နိုင်ငံသားဝင်ကြီးရူဘီယိုဟာရုရှားနိုင်ငံသားရဲ့ဝင်ကြီးဆာဂေးလက်ဘရော့နဲ့စနေနေ့ကတယ်လီဖုန်းနဲ့ဆက်သွယ်စကားပြောခဲ့ပြီးပူတင်နဲ့ထရမ့်တွေ့ဆုံဆွေးနွေးပွဲတွေကြိုတင်ပြင်ဆင်နိုင်ရေးပုံမှန်ဆက်သွယ်တွေလုပ်ဆောင်ဖို့သဘောတူညီခဲ့ကြကြောင်းရုရှားနိုင်ငံသားဝင်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။သမ္မတဇယ်လန်စကီကတော့ယူကရိန်းသဘောမတူဘဲနောက်ကွယ်မှာငြိမ်းချမ်းရေးသဘောတူညီချက်တရရရယူခဲ့ရင်လက်ခံမှာမဟုတ်ကြောင်းစနေနေ့မှာပဲထုတ်ပြောထားပါတယ်ခင်ဗျ။ကဘာတလောဂျီဟတ်အကြမ်းဖက်သမားတွေချင်းချောက်မှုတည်တည်တသာတိုးလာနေတယ်လို့အမေရိကန်အကြမ်းဖက်တိုက်ဖြတ်ရေးတာဝန်ခံတူကသတိပေးလိုက်ပါတယ်။ဒါပေမဲ့ဘယ်လိုတိုက်ဖြတ်မယ်ဆိုတာကိုတော့ထုတ်မပြောပါဘူး။အမေရိကန်နိုင်ငံသားရေးမူဝါဒကောင်စီကကျင်းပတဲ့ February 7ရက်ဝါရှင်တန်အစည်းအဝေးမှာသမ္မတဒေါ်နယ်ထရန့်ရဲ့ဒုတိယလက်ထောက်ဖြစ်တဲ့အကြမ်းဖက်တိုက်ဖြတ်ရေးဆိုင်ရာအကြီးတန်းဒါရိုက်တာဆေယဆီဗရှန်ဂေါ်ကာကပြောခဲ့တာပါဂျီဟတ်ဖွဲ့တွေဟာအရင်ကတည်းကနေတော်များများကပြန့်နှံ့လာတာဖြစ်ပြီးတော့သူတို့ရဲ့ကွန်ရက်တွေဟာအရှေ့နဲ့အလယ်ပိုင်းအာဖရိကအရှေ့အလယ်ပိုင်းဒေသနဲ့အာရှအလယ်ပိုင်းဒေသတလားတွေ့နေရတယ်လို့ဆိုပါတယ်အနောက်အာဖရိကနိုင်ငံတွေဖြစ်တဲ့ဘီနင်းနဲ့တိုဂိုတွေမှာလည်းအရင်ကဂျီဟတ်ဖွဲ့ရဲ့ချင်းချောက်မှုအနည်းချင်းပဲရှိခဲ့ပေမဲ့အခုဆိုရင်ဂျီဟတ်ဖွဲ့ဝင်ဆွန်နီတွေကိုနေရာနှံ့တွေ့နေရပြီးနိုင်ငံအချုပ်အခြာအာဏာတွေပါတည်ရောက်မှုရှိလာနေတယ်လို့သူကပြောပါတယ် ဒီအကြံဖွဲ့အဖွဲ့ရဲ့အဖွဲ့ဝင်တွေဟာနောက်ဆုံးမှနှီးပညာတွေနဲ့ရှင်းပါနေသူတွေဖြစ်တယ်လို့လည်းသူကသတိပေးပါတယ်။သူတို့တွေဟာအမေရိကန်ရဲ့တောင်ဘက်နယ်စပ်တကျော၄နှစ်တာလုံခြုံမှုရော့ပါတာကိုအခွင့်ကောင်းယူခဲ့တာတွေ့ရတယ်လို့အရှေ့လက်ပိုင်းဒေသမှာတော့အမေရိကန်ဗြိတိန်နဲ့တခြားနောက်နိုင်ငံတွေကကြံဖွဲ့အဖွဲ့ဖြစ်သတ်မှတ်ထားတဲ့ Hezbollah နဲ့ Hamas တွေကြီးစိုးလာတာကိုလည်းတွေ့ရတယ်လို့သူကသတိပေးပြောဆိုသွားပါတယ်ခင်ဗျာ။
ပြည်ရေးအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ6နာရီခွဲအထိလိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6153ညနဲ့လိုင်းဒိုမီတာ40 kHz 9533ညတို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်9နာရီအထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ်ရှင
်။ VOA ရဲ့တနင်္ဂနွေမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာပေးပါမယ်ခင်ဗျာ။စကိုင်းတိုင်းရွှေဘိုမြို့နယ်မှာကက်သလစ်ခရီးယံဖုံးတော်ကြီးတစ်ပါးတပ်ဖြတ်ခံရတဲ့သတင်းကြောင့်ဒေသခံနဲ့ခရီးယံတိုင်ဝမ်ကြားထိတ်လန့်တုန်လွှတ်သွားစေတယ်လို့ဗာတီကန်သတင်းဌာနကစနေနေ့မှာဖော်ပြပါတယ်။ရွှေဘိုခရီးယံကန်ကြီးတော်ကျွော်မှာရှိတဲ့လူမေတော်သခင်မဖျားเจ้าမှာသာသနာတော်ဝင်ထမ်းဆောင်နေတဲ့ဖုံးတော်ကြီး Father Donald Martin ခေါ် Father ရင်းနိုင်ဝင်းဟာဓာတ်တရားတွေနဲ့တပ်ဖြတ်ခံခဲ့ရကြောင်းသတင်းရင်းမြစ်တွေကိုကူကပြီး Roman Catholic ចောင်းတော်ရဲ့ဗာတီကန်သတင်းကရေးပါတယ်။သက်တော်44နှစ်အရွယ် Father Martin ရဲ့အသက်မဲ့ရုပ်လောင်းကို February 14ရက်မှာဖျားကျောင်းတက်လာသူတွေကတွေ့ရှိခဲ့ပြီးတပ်ဖြတ်ခံရတဲ့အကြောင်းရင်းကိုမသိရပေမဲ့ပြစ်မှတ်ထားတပ်ဖြတ်ခံရပွဲရှိတယ်လို့အဲ့ဒီသတင်းမှာဖော်ပြထားပါတယ်။ Father Martin ဟာမန်လေးဂိုင်းကျုပ်သာသနာလက်အောက်မှာတာဝန်ထမ်းဆောင်ခဲ့ပြီးလက်နက်ကိုင်ပြစ်ခတ်တွေပြင်းထန်နေတဲ့စကိုင်းတိုင်းထဲမှာဘာသာရေးလုပ်ငန်းတွေလှုပ်ဆောင်ခဲ့သူဖြစ်တဲ့အပြင်လူသားချင်းစာနာမှုအကူအညီတွေဆောင်ရွက်ခဲ့သူလို့ဖော်ပြထားပါတယ်။Father Martin ဟာ2018ခုနှစ်တုန်းကပြည်ဦးလွင်မှာယဟန်သိက္ခာခံယူခဲ့လို့တပ်ဖြတ်ခံရချိန်မှာဝါတော်ခုနှစ်ဝါရှိပြီလို့မြန်မာ Catholic RVA မြန်မာသတင်းမှလည်းဖော်ပြထားပါတယ်။ဒေသတွင်းတခြားမီဒီယာတချို့မှာတော့ဖုံးတော်ကြီးကိုမျက်နှာဖုံးဆွတ်လက်နက်ကင်လူတစုကတပ်မျက်ခဲ့ပြီးတော့တပ်ဖြတ်ခဲ့သူတွေကိုရွှေဘိုခရိုင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တရင်ကဖမ်းမိထားတဲ့ဆိုတဲ့သတင်းတွေဖော်ပြကြပေမဲ့ VOA အနေနဲ့ဒါကိုတော့သိကြအတည်မပြုနိုင်သေးပါဘူးခင်ဗျာ။မြန်မာနဲ့အိန္ဒိယနှစ်နိုင်ငံကြားကုန်းလမ်းကတဆင့်နေဆက်ကုန်သွယ်ရေးပြန်လည်စတင်နိုင်ရေးဆက်လက်လှုပ်ဆောင်ကြဖို့သဘောတူညီခဲ့ကြအောင်အိန္ဒိယအစိုးရထုတ်ပြန်ချက်မှာစနေနေ့ကဖော်ပြပါတယ်။ February 14ရက်ကနယူးဒေလီမြို့တော်မှာမြန်မာအနာသိန်းစစ်ကောင်စီရဲ့စီးပွားကုသန်းဝန်ကြီးဌာနဒုတိယဝန်ကြီးဦးမင်းမင်းနဲ့အိန္ဒိယကုသန်းရောင်းဝယ်ရေးနဲ့စက်မှုလက်မှုဝန်ကြီးဂျင်တင်ပရက်စတာတို့တွေ့ဆုံပြီးဆွေးနွေးခဲ့တယ်လို့ဆိုပါတယ်။စေဝါပဲမျိုးစုံရေနံထွက်ပစ္စည်းကုသန်းရောင်းဝယ်ရေးအပြင်မကြာခင်ကစတင်ခဲ့တဲ့မြန်မာကျပ်ငွေနဲ့အိန္ဒိယရူပီသုံးစွဲပြီးကုန်သွယ်မှုပိုပြီးလှုပ်ဆောင်နိုင်ရေးဆွေးနွေးခဲ့ကြတယ်လို့ဖော်ပြထားပါတယ်။အိန္ဒိယနယ်စပ်ကကုန်သွယ်ရေးဂိတ်တွေကိုတော့ချင်းတိုင်းရင်းသားတွေနဲ့ချင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့စစ်ကောင်စီကိုလက်နက်ကိုင်တိုက်နေကြတဲ့အဖွဲ့အစည်းတွေကအများစုထိန်းချုပ်ထားချိန်မှာစစ်ကောင်စီတာဝန်ရှိသူတွေနဲ့အိန္ဒိယကအခုလိုဆွေးနွေးခဲ့တာဖြစ်ပါတယ်။ဆွေးနွေးကြတဲ့အကြောင်းတွေမှာ ICT နည်းပညာ 5G Internet ကွန်ရက်ဆက်သွယ်ရေးလုပ်ငန်းနဲ့အသေးစားနဲ့အလက်စားလုပ်ငန်းတွေမှာအထူးပူးပေါင်းဆောင်ရွက်မှုလှုပ်ဆောင်နိုင်ဖို့လဲပါဝင်တယ်လို့ဆိုပါတယ်။အိန္ဒိယဟာမြန်မာရဲ့ပစ္စမမြောက်အကြီးဆုံးကုန်သွယ်ပတ်နိုင်ငံဖြစ်ပြီးတော့နှစ်နိုင်ငံကုန်သွယ်မှုက2023-24ခုနှစ်ထဲမှာ American Dollar 1.84 ဘီလီယံထိရှိခဲ့ပါတယ်ခင်ဗျာ။ American ပြည်တော်စုအရှေ့ပိုင်းပြည်နယ်နေရာအတော်များများမှာအခုသတင်းပတ်ကုံရပိုင်းတွေအထက်ဆွတ်ဆွတ်ပြီးဆိုးဝါးပြင်းထန်တဲ့ရာသီဥတုကိုညစ်ဆန်းမှုရှိနေပါတယ်။Ohio နဲ့ Tennessee ပြည်နယ်ခြံဝန်းဒေသတွေမှာရေခဲတွေအရေးပြောနေတဲ့အချိန်မိုးကြိုးမုန်တိုင်းတန်ခံရဖို့ရှိနေပြီးတော့ Mississippi ခြံဝန်းအောက်ပိုင်းဒေသတွေမှာတော့ပြင်းထန်တဲ့လေဆင်နှာမောင်းဝင်ရောက်မဲ့အနေနဲ့ကြုံနေရပါတယ်။ Kentucky, Tennessee, North Virginia နဲ့ Arkansas ပြည်နယ်တွေမှာလည်းရေကြီးနိုင်တဲ့အကြောင်းသတိပေးချက်တွေထုတ်ပြန်ထားပြီးဒေသခံတွေနဲ့ဖြစ်နိုင်ရင်အပြင်ထွက်သွားလာတာတွေမနှုတ်ဖို့တားမြစ်ထားပါတယ်။Kentucky ပြည်နယ်မြောက်ပိုင်းနေရာတချို့မှာတော့မိုးရေချိန်၈လက်မထိရွာနိုင်တယ်လို့ခန့်မှန်းပါတယ်။အရှေ့မြောက်ပိုင်းပြည်နယ်၆ခုမှာတော့အစာပိုင်းနှင်းတွေထူထပ်ထပ်ကျပြီးနောက်ပိုင်းမှာနှင်းမိုးနဲ့ရေကန်းမိုးအသွင်ပြောင်းရွာနိုင်တာကြောင့်ခီးသွွာလာဖို့မဖြစ်နိုင်တဲ့အခြေအနေထိကြုံရနိုင်ကြောင်းသတိပေးထားပါတယ်။မြောက်ပြည်နယ်မြောက်ပိုင်းမှာလည်းဒီသတင်းပတ်ကမိုးသည်ထန်စွာရွာသွန်းနိုင်ကြောင်းနဲ့ဒေသခံတွေအနေနဲ့နှင်းကျတာရောမိုးရွာတာပြင်ရေခဲတာနဲ့လေပြင်းတိုက်တာတွေလည်းကြုံရနိုင်တယ်လို့သတိပေးချက်ထုတ်ပြန်ထားပါတယ်ခင်ဗျာ။
ဖေဖော်ဝါရီလ16ရက်တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကြီးကျန်ရေးကပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုစတိုက်ထုတ်လွှင့်ပေးပါမယ်။ အရင်ဆုံးကတော့ဒီအမေရိကန်ပြည်ထောင်စုအိန္ဒိယနာပြည်နယ်မှာကျင်းပနေတဲ့မြန်မာအရေးနိုင်ငံတကာဆွေးနွေးပွဲအကြောင်းကိုတင်ပြပေးပါမယ်။လေးချိန်မြောက် Spring Flowers မြန်မာအရေးနိုင်ငံတကာညီလာခံကျင်းပရတဲ့အကြောင်းရင်းတွေထဲမှာမြန်မာဒီမိုကရေစီလှုပ်ရှားမှုကိုအမေရိကန်ပြည်ထောင်စုအစိုးရကပိုးပြီးတော့ကူညီပံ့ပိုးလာစေအောင်တွန်းအားပေးဖို့ကြိုးပမ်းမှုလည်းပါဝင်တယ်လို့ညီလာခံကိုဦးဆောင်ကျင်းပတဲ့သူတွေကပြောဆိုကြပါရယ်။အမေရိကန်ပြည်ထောင်စုအိန္ဒိယနာပြည်နယ်မြို့တော်အိန္ဒိယနာပိုလစ်မှာဖေဖော်ဝါရီလ12ရက်နေ့ကနေ15ရက်နေ့အထိ၄ရက်ကြာကျင်းပတဲ့ဒီညီလာခံကိုကိုယ်တိုင်သွားရောက်တင်ပြထားတဲ့ကိုစုံဝင်းလိုင်ကအပြည့်စုံပြောပြပေးပါမယ်ရှင
်။လေးချိန်မြောက် Spring Flowers International Conference on Myanmar ကျင်းပရခြင်းရဲ့ရည်ရွယ်ချက်နဲ့ပတ်သက်လို့မြန်မာအမေရိကန်လူမှုရေးအသင်း BACI အဖွဲ့အမှုဆောင်ညွှန်ကြားရေးမှူး Eliza Vanni ကအခုလိုရှင်းပြပါတယ်။ဒ
ီအမေရိကန်နိုင်ငံရဲ့ပံ့ပိုးမှုကိုဆက်လက်ပြီးတော့မှကျွန်တော်တို့ရားနိုင်ဖို့ဒီထက်တင်မကားပဲနဲ့တုံမှုပုံမှုအကောင်းတဲ့ပံ့ပိုးမှုတွေကျွန်တော်ရားနိုင်ဖို့ကဒီနိဗ္ဗာန်မဟာဗျူဟာတွေဆွဲပြီးတော့မှပြောင်းဝင်ဖို့လိုတယ်။အဲ့ဒီအတွက်တစ်ခုဖြစ်တယ်။
ဒီညလာကမှာတက်အောင်မှာစကားပြောကြခဲ့တဲ့ NUG အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဒေါက်တာဆာဆာကတော့ဒီမိုကရေစီအရေးတက်ကြွလှုပ်ရှားသူတွေကြားစီးလုံးညီညွတ်ရေးရှိကြဖို့လိုအပ်တဲ့အကြောင်းထည့်သွင်းပြောကြားခဲ့တယ်လို့ပြောပါတယ်
။ကျွန်တော်ကဒီတော်လှန်ရေးကိုကျွန်တော်ဆင်နွှဲတဲ့အခါမှာအခုကဘိုးရသူအပေါ်ကိုအခြေခံပြီးမှကျွန်တော်စီးလုံးညီညွတ်လာကြတယ်။ဘိုးရသူကကျွန်တော်ဒီကျွန်တော်အကြဖက်စစ်အနာစီကိုဒေါ်လာတဲ့နေရာမှာစီလုံးငင်ငုတ်ချစ်ကကျွန်တော်တိဆောက်လာတာကိုတွေ့ရပါတယ်အခုကတော့အဲ့ဒီဒေါ်လာရေးကဘိုယာတူကိုကျွန်တော်ဒေါ်လာတဲ့နေရာကနေပြီးမှစီလုံးငင်ငုတ်ချစ်ကနေပြီးမှဘိုအနာကတ်ကိုဘိုအနာကတ်ပေါ်မှာအခြေခံတဲ့စီလုံးငင်ငုတ်ချစ်ကိုကျွန်တော်တွားပါလိမ့်မယ်ပြောချင်တာတော့ဘိုယာတူအပေါ်ကိုအခြေခံတဲ့စီလုံးငင်ငုတ်ချစ်ကနေပြီးမှဘူအနာကတ်ကိုကျွန်တော်ဟာတွားတဲ့ရှီလုံးငင်ငုတ်ချစ်ကိုကျွန်တော်တည်ဆောက်ပါလိမ့်မယ
်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တာမကြီးဦးကျော်မိုးထွန်းကတော့အခုလိုမြန်မာအရေးညီလာခံနေကျင်းပခြင်းကအချင်းချင်းကြားရှီလုံးငင်ငုတ်ရေးအတွက်အထောက်အကူပြုစေရောမကဘဲစီးရင်ရေးအတွက်ပါအကျိုးရှိစေမယ်လို့ယုံကြည်ကြောင်းပြောပါတယ
်ဒီလိုမျိုးတွေ conference တွေလှုပ်ခြင်းအပြင်ပို့ပြီးတော့ focus လုပ်နိုင်တဲ့ဥစ္စာတွေနောက်ပြီးတော့ပို့ပြီးတော့ပေါ့နော်ကျွန်တော်တို့ဆိုရင်အခုအရန်အရေးကြီးတဲ့အချိန်ရောက်လာပြီဖြစ်တဲ့အတွက်ကြောင့်ဒီကိုအချင်းချင်းကြားမှာလဲပို့ပြီးတော့ unify ဖြစ်တဲ့ဥစ္စာတွေကိုအချင်းချင်းကြားမှာလဲပို့ပြီးတော့ united ဖြစ်နိုင်မဲ့ခေါင်းစဉ်တွေလမ်းကြောင်းတွေနဲ့ကျွန်တော်တို့သွားနိုင်တယ်ဆိုရင်ကျွန်တော်တို့အခုရောက်နေတဲ့ဒေါ်လာရေးရောက်နေတဲ့ပေါ့နော်ကျွန်တော်တို့ဒီအခြေအနေကိုဒီထက်ပိုကောင်းလုပ်ပေးနိုင်မယ်လို့မြင်တယ်ဒါကြောင့်တော့ကျွန်တော်ရဲ့တကူရေးအမြင်ပြောရတယ်ဆိုရင်ဒီလိုမျိုး conference တွေကအရန်အရေးကြီးပါတယ်ဒီကနေတစဉ်ကျွန်တော်တို့ပို့ပြီးတော့အချင်းချင်းကြားပို့ပြီးတော့ united ဖြစ်အောင်ချင်းချင်းကြားကျွန်တော်တို့သွားနေတဲ့လမ်းကြောင်းတွေပို့ပြီးတော့တူအောင်လုပ်ပေးနိုင်မယ်လို့ကျွန်တော်တို့အပြည့်ယုံကြည်ပါတယ်ခင်ဗျာဟုတ်ကဲ့ကျေးဇူးပါ
ဒီညီလာခံကနေအနာဂတ်ဒီမိုကရေစီနိုင်ငံတည်တည်ဆောက်တဲ့အခါမှာအတုံးဝင်နိုင်မဲ့ Federal ပြည်ထောင်စုစနစ်အပါအဝင်အုပ်ချုပ်ရေးစနစ်ပညာရေးတရားဥပဒေစိုးမိုးရေးစီးပွားရေးစတဲ့ကဏ္ဍစုံကိုဆွေးနွေးကြတာဖြစ်ပါတယ်မြန်မာအမေရိကန်လူမှုရေးအသင်း BACI အဖွဲ့ကဦးဆောင်ကျင်းပတဲ့ဒီလေးချိန်မြောက် Spring Flowers International Conference on Myanmar ကိုတော့အမေရိကန်မှာရှိနေကြတဲ့မြန်မာရေးတက်ကြွလှုပ်ရှားသူတွေနဲ့အတူကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တာမကြီးဦးကျော်မိုးထွန်းCRPH ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီဥက္ကဋ္ဌဦးအောင်ကျင်းညွန့်အပါအဝင် NUG အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဒေါက်တာဆာဆာ NUG နိုင်ငံခြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးမိုးစောဦး NUCC ကိုယ်စားလှယ်တွေအမေရိကန်နိုင်ငံအတွင်းနဲ့နိုင်ငံတကာမှာရောက်နေကြတဲ့မြန်မာရေးတက်ကြွလှုပ်ရှားသူတွေအမေရိကန်မှာရှိနေကြတဲ့တက်သည့်ပညာရှင်တွေစုံစုံလင်လင်ပါဝင်တက်ရောက်ကြတဲ့အပြင်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်တောင်မန်ဒရုစ်ကလည်းအွန်လိုင်းကနေအမှာစကားပြောကြားခဲ့သလိုအနေနဲ့ရရမှာရှိနေကြတဲ့မြန်မာရေးတက်ကြွလှုပ်ရှားသူတွေနဲ့စိတ်ပါဝင်စားသူတွေအွန်လိုင်းကနေတက်ရောက်ခဲ့ကြပါတယ်မြန်မာနိုင်ငံမှာကြာရောက်တဲ့88ကျင်းမြောက်ပြည်ထောင်စုနဲ့အခါသမယနဲ့တိုက်ဆိုင်ကျင်းပတဲ့ဒီ၄ကျင်းမြောက်ညီလာခံကိုတော့အိန္ဒိယနာပြည်နယ်မြို့တော်အိန္ဒိယနာပိုလစ်မှာဖေဖော်ဝါရီလ12ရက်ကနေ15ရက်နေ့အထိ၄ရက်ကြာကျင်းပတာမှာပထမနှစ်ရက်ကိုအွန်လိုင်းကနေဆွေးနွေးခဲ့ကြပြီးဒုတိယနှစ်ရက်ကိုတော့လူကိုယ်တိုင်ပါဝင်တက်ရောက်တဲ့ညီလာခံအဖြစ်ကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျာ
။ဒါတော့အိန္ဒိယနာပြည်နယ်မှာကျင်းပတဲ့မြန်မာအရေးနိုင်ငံကဆွေးနွေးပွဲအကြောင်းကိုကိုစုံဝင်းလိုင်ကပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့ဒီကြားဖြတ်လုပ်ငန်းတွေနှိမ်နင်းဖို့အတွက်ထိုင်းနဲ့မြန်မာနယ်ခြားကော်မတီဆွေးနွေးပွဲကျင်းပတဲ့သတင်းကိုဆက်ပြီးတော့တင်ပြပေးပါမယ်။ ထိုင်းမြန်မာနယ်စပ်မြဝတီခရိုင်တွေကကြားဖြတ်လိမ့်လေဂိုင်းတွေကိုနှိမ်နှင်းဖို့နဲ့နောက်လူကုန်ကူးခံရတဲ့သူတွေကိုပြန်ပြီးတော့လွှဲပြောင်းပေးနိုင်ဖို့အတွက်ထိုင်းမြန်မာနယ်ခြားကော်မတီစီဝေးကိုဖေဖော်ဝါရီလ15ရက်နေ့ကထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာကျင်းပခဲ့ပါတယ်။နှစ်နိုင်ငံစစ်ဖက်နဲ့ရဲလာဝကနောက်အုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူတွေပါတက်ရောက်ကြတဲ့ဒီဆွေးနွေးပွဲမှာလူကုန်ကူးခံရသူတွေကိုတနေ့ကိုလူ900နှုန်းနဲ့ပြန်ပြီးတော့လွှဲပြောင်းပေးဖို့အပါအဝင်အချက်3ချက်သဘောတူညီခဲ့ကြတဲ့အကြောင်းကိုတော့ထိုင်းချေဆိုင်ဖူရီသတင်းတောင်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင
်။ထိုင်းမြန်မာနယ်စပ်ကကြားဖြတ်လေလေခိုင်းတွေကိုနှိမ်နှင်းဖို့နဲ့လူကုန်ကူးခံရသူတွေကိုပြန်လည်လွှဲပြောင်းပေးဖို့အတွက်မြန်မာဘက်ကခလာရ205တပ်ကစစ်ဖက်အရာရှိတွေနဲ့အဖွဲ့ပေါင်းစုံပါတဲ့တာဝန်ရှိသူတွေဟာထိုင်းနိုင်ငံမဲဆောက်မြို့ကိုလာရောက်ခဲ့ပြီးထိုင်းမြန်မာနှစ်နိုင်ငံနယ်ခြားကော်မတီအစည်းအဝေးကိုလာရောက်တက်ရောက်ခဲ့တာပါဒါဟာကြားဖြတ်လေလေခိုင်းတွေကို BGF နယ်ခြားဆောင်တပ်ကအထူးစစ်ဆင်ရေးလုပ်ပြီးဖမ်းဆီးခဲ့ပြီးတဲ့နောက်မြန်မာကိုယ်စားလှယ်အဖွဲ့ဟာထိုင်းဘက်နဲ့ညှိနှိုင်းဖို့လာရောက်ခဲ့ပါတယ်ထိုင်းဘက်ကရာချမနူနယ်ခြားဆောင်တပ်ကဘူဂျုတ်ကြီးမိုက်တီချူပီယာကဥဆောင်ပြီးတက်ခရိုင်လာဝကရဲစစ်တပ်အဖွဲ့ဝင်တွေလူကုန်ကူးမှုတိုက်ဖျက်ရေးအဖွဲ့ဝင်တွေအရက်ဖက်ဆိုင်ရာအဖွဲ့စည်းတွေပါတက်ရောက်ခဲ့တယ်လို့မြန်မာဘက်ကတော့အမှတ်205ချင်းမြန်တက်ရင်မှုဒုတိယဗိုလ်မှူးကြီးဥဆောင်ကမြဝတီအုပ်ချုပ်ရေးအဖွဲ့ဝင်တွေတက်ရောက်ခဲ့ပါတယ်။ရာချမနူနယ်ခြားဆောင်တပ်ကဘူဂျုတ်မိုက်တီချူပီယာကတော့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုသွားခဲ့ပါတယ်
การเรียกร้องการอย่างชัดเจนแล้วก็จนถึงวันนี้ที่ได้มีการประสานงานของความร่วมมือ
အခုလိုမျိုးနေ जा ကော်မတီအစည်းအဝေးကိုကျင်းပနိုင်ခဲ့တာဟာလူကုန်ကူးခံရသူတွေကိုအမြန်ဆုံးကယ်တင်နိုင်ဖို့အခွင့်အလမ်းတစ်ခုဖြစ်ပါတယ်။ထိုင်းဘက်ကတော့လောင်စာစီနဲ့လျှက်စစ်တွေဖျက်တောက်ပြီးတော့ဖိအားပေးခဲ့ပြီးတဲ့နောက်မှာတော့မြန်မာဘက်ကနေတုံ့ပြန်လာတဲ့အတွက်အခုလိုမျိုးသဘောတူညီချက်တွေရခဲ့တာပါဆိုပြီးထိုင်းဘာသာနဲ့ပြောသွားခဲ့ပါတယ်။သူပြောသွားတာတွေကတော့လူကုန်ကူးမှုပြဿနာတွေကိုထိုင်းဘက်ကအလင်းမြန်ပဲအဆုံးသတ်သွားစေခြင်းကြောင့်အခုဆိုရင်လူရေ8000ကျော်လောက်ရှိတဲ့အတွက်နှစ်နိုင်ငံပူးပေါင်းဆောင်ရွက်ကြဖို့သက်ဆိုင်ရာတန်ယုံတွေကလည်းကူညီလှုပ်ဆောင်ကြရမှာဖြစ်ပါတယ်ဆိုပြီးပြောသွားခဲ့ပါတယ်။အစည်းအဝေးပြီးနှစ်နိုင်ငံသဘောတူညီချက်တွေကတော့နံပါတ်1အနေနဲ့လူကုန်ကူးခံရသူတွေရဲ့စည်ရင်းအသေးစိတ်အချက်လက်ကောက်ခံပေးဖို့နဲ့ပြန်ပို့မဲ့သူတွေရဲ့နိုင်ငံကူးလက်မှတ်ရှိမရှိစတဲ့အချက်လက်တွေကိုကြိုတင်စာရင်းကောက်ပေးဖို့နံပါတ်2ကတော့မူရင်းနိုင်ငံပြန်လည်ပို့ဆောင်ရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးသက်ဆိုင်ရာတန်ယုံတာဝန်ရှိသူတွေအနေနဲ့အဆင်သင့်မဖြစ်သေးပါကနောက်တစ်ကြိမ်လွှဲပြောင်းရေးလုပ်ငန်းစဉ်တွေရွှေ့ဆိုင်းထားဖို့နံပါတ်3အဆင့်ကတော့နေရက်ပြန်တွေကိုလွှဲပြောင်းတဲ့အခါမှာထိုင်းမြန်မာအမှတ်1ချစ်ကြည်တရားကနေတရားဝင်လွှဲပြောင်းပေးဖို့နဲ့လွှဲပြောင်းမဲ့အရေးအတွက်ကိုတနေ့900နှုန်းသတ်မှတ်ချက်နဲ့လွှဲဖို့သဘောတူညီခဲ့ကြတယ်လို့ဆိုပါတယ်။လူကုန်ကူးခံရသူတွေကိုနေရက်ပြန်ပို့ရေးအစီအစဉ်ကိုဖေဖော်ဝါရီလ18ရက်နေ့နောက်ပိုင်းမှာစတင်မယ်ဆိုပြီးနေကြားဆောင်ကော်မတီအစည်းအဝေးမှာပြောဆိုခဲ့ကြပါတယ်။မြဝတီဒေသရွှေကုတ်ကိုမြို့တဲ့ဟာနေကြားဆောင်တက်ထိမ့်ချုပ်တဲ့နယ်မြေဖြစ်လို့ကြားဖြန့်လိမ်လည်ကိုင်းကိစ္စတွေကိုစုံစမ်းဖော်ထုတ်ဖို့ဆိုပြီးဖေဖော်ဝါရီလ12ရက်နေ့ကကြားဖြန့်လူမောင်ကိုအထူးနိုင်နေရေးအဖွဲ့ကို BGF ကဖွဲ့စည်းခဲ့ပါတယ်ဖွဲ့စည်းအပြီးမှာပဲရွှေကုတ်ကိုကနေရာစုံကို BGF တွေကဝင်ရောက်ပြီးလူကုန်ဝှခံရသူတွေကိုရှာဖွေခဲ့ပါတယ်ဒီနောက်ထိုင်းဘက်ကိုပြန်လည်အနှံဖို့လှုံ့ဆော်ခဲ့တာဖြစ်ပါတယ်ရှင
်ဒါကတော့ကြားဖြန့်နိုင်နေရေးမြန်မာနဲ့ထိုင်းနယ်ခြားကော်မတီဆွေးနွေးခဲ့တဲ့အကြောင်းကိုမအေးမာကသတင်းပေးပို့ခဲ့တာပါမြန်မာစစ်ကောင်စီရဲ့တနင်္ဂနွေမနက်ကျင်းပသတင်းစာထုတ်ပြန်ချက်အထဲမှာတော့ထိုင်းနိုင်ငံအပါအဝင်အိန္ဒိယနိုင်ငံတချို့ကိုတဆင့်ခံဖြတ်တန်းပြီးမြန်မာနိုင်ငံနယ်စပ်ကိုတရားမဝင်ဝင်ရောက်လာပြီးတော့ကရင်ပြည်နယ်မြဝတီမြို့ရွှေကုတ်ကိုနဲ့ KK Park နယ်မြေတွေမှာတရားမဝင်အွန်လိုင်းလောင်းကစားနဲ့လိမ်လည်မှုလုပ်ငန်းတွေကျူးလွန်ခဲ့ကြတဲ့သူတွေကိုဖော်ထုတ်ရေးယူနေတဲ့အကြောင်းကိုပြောပါရစေ။ဇန်နဝါရီလ30ရက်နေ့ကနေဖေဖော်ဝါရီလ15ရက်နေ့အထိပြပတရားဒီနိုင်ငံသား969ဦးကိုဖမ်းဆီးထိန်းသိမ်းထားပြီးတော့62ဦးကိုထိုင်းနိုင်ငံကိုပြန်လည်လွှဲပြောင်းပေးခဲ့ပြီးကျန်တဲ့သူတွေကိုတော့ဆက်လက်လွှဲပြောင်းပေးနိုင်ရင်ညှိနှိုင်းဆောင်ရွက်နေတယ်ဆိုပြီးတော့လည်းဖော်ပြထားပါတယ်ရှင်
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတော့လင်းနှစ်အကြာစစ်တပ်ရဲ့လူခွင့်ချိုးဖောက်မှုတွေနဲ့ကိုရီးယားလူနည်းစုတွေကိုပိတ်မှတ်ထားတဲ့ဘာသာရေးလိုလက်ခွင့်ချိုးဖောက်မှုတွေအကြောင်းကိုဖေဗရူလာ3ရက်နေ့တုန်းကအမေရိကန်လွှတ်တော်အဆောက်အအုံတစ်ခုမှတင်ပြဆွေးနွေးခဲ့ကြပါတယ် American Suya de Latama, Nema Ego, Nasa, Dobiro, Shidente, Archibio, Losan Tuabogo, Maryland in Esaya, a Telodo, Democrat, and Mayor Chris Van Hollinger, video run at the St. Piosu Dogavari.
Right now, I'm working with my colleagues on both sides of the aisle.
Nemanagama Ludadu, Bolchulun, Yazumurija, American Birozun, and Anasato, Losan Bull, Publican, your Democrat, do never, let's see, Ladre Losanivari. Those are my two Shivari. But Mazoni ne Julum Muri drew down Kam Mu Yayabame. No one can sign a little door, Sonsan Sissimu Yandia, double I and double M. Ye. Sonsan Sissini Mu, Nangana Yazu Yo, I see Simalo Sonni, Yazu Mu Sonsan Yene, Nangana Yazu Koyo, I see Jima. No one can go Sesu Tare, Cambia Nangay, a Mugu, Top Bambu, Luare. Julum Muri go Matanti, Nemian Rene, Piduigo Ga, where Pini, the Pirin Bibaka, Yepa, Pue Sirule, Top Bambu, Luare. တမရဟုမြက်ွယ်မပြူထားဘူးဆိုတာကိုသူတို့သိအောင်ပြပြတတအတိပေးရပါမယ်ဒုတိယကတော့မြန်မာနိုင်ငံမှာဆက်ဖြစ်နေတဲ့တိုက်ပွဲတွေအတွက်တန်တမန်ရေးနီလန်းနဲ့အဖြေရှာပြီးတော့မြန်မာပြည်သူတွေရဲ့ကိုယ်ကျွမ်းမှာကိုဖန်တီးနိုင်ခွင့်ပေးရပါမယ်တတိယတစ်ခုကတော့မြန်မာစစ်တပ်ကိုနိုင်ငံတကာစင်မြစ်မှာထောက်ခံပေးနေတဲ့တရုတ်ပြည်သူသမ္မတနိုင်ငံနဲ့နှိမ့်နိုင်ဆွေးနွေးရပါမယ်မြန်မာပြည်သူတန် ပါတယ်။ဒါတွေလုံနိုင်မှုမြန်မာနိုင်ငံဟာတန်တပိုင်ရေးမှအဓိကထားမယ့်နိုင်ငံအဖြစ်အမေရိကန်ကသတ်မှတ်ရပါမယ်။မြန်မာစစ်တပ်ကိုတန်ခတ်ပိတ်ဆို့မှုချမှတ်တာနဲ့တော်လှန်ရေးအဖွဲ့တွေအတွက်လက်နက်မဟုတ်တဲ့အထောက်ပံ့ပေးတာအပါအဝင်ဘာမာအက်ပါအချက်တွေကိုအမေရိကန်ဆိုရတဲ့အနေနဲ့အပြည့်အဝထောက်ခံလှုပ်ဆောင်ရပါမယ်။မြန်မာဒီမိုကရေစီရေးအတွက်အထူးကြီးကြပ်ရည်မှုခန့်ပြီးတော့ကုလသမဂ္ဂအာဆီယံတရုတ်နဲ့အခြားထိပ်တန်းမြန်မာကိုယ်စားလှယ်တွေနဲ့အမေရိကန်ကပူးပေါင်းလှုပ်ဆောင်အောင်ပါ။ထို့သဖြင့်ဟန်ပြရွေးကောက်ပွဲတွေကျင်းပပြီးတော့အာဏာရှင်အစိုးရတရားဝင်ဖြစ်အောင်လှုပ်တာကိုလက်ခံလို့မရသလိုရွေးကောက်ပွဲအတူအောင်ကျင်းပဖို့စီစဉ်သူတွေကိုတခတ်ပိတ်ဆို့ရမှာဖြစ်ပါတယ်။
အမေရိကန်အစိုးရနဲ့လွှတ်တော်အနေနဲ့မြန်မာပြည်သူတွေပေါ်မှာစစ်တပ်ကလူသားဒုအပေါ်ကျူးလွန်နေတဲ့ရာဇဝတ်မှုမြောက်တဲ့လုပ်ရည်တွေလုပ်နေတယ်ဆိုတာကိုအတိအမှတ်ပြုပေးပြီးတော့တပ်မတော်ကကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်တာဝန်ယူမှုတာဝန်ခံမှုရှိအောင်လို့တိုက်တွန်းလှုပ်ဆော်ပေးဖို့တောင်းဆိုခဲ့ကြတာပါဒီပွဲကိုကြီးမှုကြီးကျက်တဲ့အဖွဲ့တစ်ခုဖြစ်တဲ့ Maryland ချင်းတိုင်းသားများအဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးဆိုသုံးပုံကဒီပွဲကျင်းပရတဲ့အကြောင်းရင်းကိုရှင်းပြပါသည
်ကျွန်တော်တို့ဒီနေ့တင်ပြရတာဟာစီကောင်စီကနေလူခွန်ကြီးချုပ်ဖောက်တယ်ပြီးတော့ကျွန်တော်တို့ဖျားချောင်းတယ်ဗုဒ္ဓဘာသာဖျားချောင်းမဲ့ဖြစ်ဖြစ်မွတ်စလင်မဲ့ခရစ်ယာန်ဖြစ်သူတို့ဖျက်ဆီးတယ်ကောင်းဆောင်တွေလည်းသူတို့တတ်တယ်ထောင်ထဲမှာလည်းခြားတယ်ဒီဟာကနိုင်ငံတကာဥပဒေ crimes against humanity ပြီးတော့ war crimes ကိုချုပ်ဖောက်တယ်ဆိုတော့ကျွန်တော်တို့တင်ပြတယ်
ကြာခါလာအမျိုးသားညီညွတ်ရေးအစိုးရ NUG ယာယီတမရဒူဝါလာရှိလာကအဖွဲ့မိန်ကိုပြောခဲ့ပြီးတော့ NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကလည်းမိန်ကွန်းပြောခဲ့ပါသည်မြန်မာနိုင်ငံမှာ2021စစ်တပ်ကအာဏာသိမ်းမှုကိုမေ့ထားလို့မရသလိုရိုဟင်ဂျာတွေအပေါ်မှာလူမျိုးတို့တပ်ဖြတ်မှုတွေနဲ့ကချင်ချင်းစတဲ့ခရီးရန်ဘာသာရေးလူနည်းစုတွေအပေါ်မှာတပ်မတော်ရဲ့ကျူးလွန်မှုတွေအတွက်တာဝန်ခံမှုရှိအောင်လှုပ်ဆောင်ရမှာဖြစ်တယ်ဆိုပြီး Maryland ပြည်နယ်ဆိုင်ရာအထက်လွှတ်တော် Democrat အမတ်Chris Van Hollen ကဗီဒီယိုအနေနဲ့ဆက်ပေးပို့ပြီးတော့ပြောဆိုခဲ့ပြီးတော့အမေရိကန်အစိုးရနဲ့လွှတ်တော်အနေနဲ့မြန်မာနိုင်ငံအတွက်လှုပ်ဆောင်ရမယ့်အချက်တွေကိုလည်းတောင်းဆိုခဲ့တာပါ။အိန္ဒိယနဲ့ပြည်နယ်အထက်လွှတ်တော် Republican အမတ် Todd Young နဲ့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရွက်ရေးအဖွဲ့ NSC International USA ရဲ့အာရှရေးရာညွှန်ကြားရေးမှူး Carolyn Nash ကလည်းမိန့်ခွန်းပြောခဲ့ပါသေးတယ်။ဒါအပြင်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာ American Commission USCIRF က Stephen Schneck ကလည်းအခုလိုပြောသွားခဲ့တာပါ
I think that we should be looking forward to the release of the annual report from the United States Commission on Religious
ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာ American Commission ရဲ့နှစ်စဉ်စီရင်ကစားထုတ်ဝေမှာကိုစောင့်မျှော်ဖို့လိုပါတယ်လွတ်တော်အနေနဲ့အလေးပေးအာရုံစိုက်တဲ့အချက်တွေအဲ့ဒီထဲပါလာမှာပါကမ္ဘာပေါ်ကနေရာတွေမှာလွန်ခဲ့တဲ့10နှစ်တုန်းကမထင်ထားခဲ့တဲ့ဆိုးရတဲ့ဘာသာရေးလွတ်လပ်ခွင့်ကိုထိခိုက်စေတဲ့အခြေအနေမျိုးတွေအများကြီးရှိလာပါတယ်။အမေရိကန်ထုတ်တော်အနေနဲ့ဒီတက်ပို့လုပ်ဖို့အချိန်တန်ပါပြီ။လုပ်မယ်လို့လည်းကျွန်တော်တို့မျှော်လင့်ပါတယ
်။မြန်မာနိုင်ငံချင်းပြည်နယ်ထန်တလန်မြို့မှာမြန်မာစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်တေဆုံးသွားတဲ့တင်းဦးဆရာတယောက်ရဲ့နီကိုတော်ဆက်သူ Reverend Dr. Stanley Khun ကလည်းသူ့ရဲ့ကိုတွေ့အဖြစ်ရဲ့ကိုထွက်ဆိုတင်ပြသွားခဲ့ပါတယ်။သူဟာအမေရိကန်ပြည်အောင်စု Wisconsin ပြည်နယ် Emmanuel Chin Baptist Church ဖခင်ကျောင်းကအကြီးအကဲတင်ဆက်ရလေးဖြစ်ပါတယ်။ ဒီပွဲမှာ Burma Refugee Commission ရဲ့ကြီးကြပ်ရေးမှူးလည်းဖြစ် American Baptist Churches USA ရဲ့လက်ထောက်အထွေထွေအတွင်းမှုချုပ်ဟောင်းလည်းဖြစ်တဲ့ Maryland ချင်းတိုင်းရင်းသားများအဖွဲ့ရဲ့မူဝါဒရေးရအကြံပေး Virginia Ferris တို့ကကြီးမှုပြီးတော့ဆွေးနွေးပေးကြတာဖြစ်ပါတယ်အိန္ဒိယနိုင်ငံရဲ့ချင်းဘက်တစ်ချာချ်ကအကြီးအကဲသေးဥစီယာ Reverend Dr. Stephen Hierkio နဲ့ Kansas ပြည်နယ်ကသေးဥစီယာ Father David Michael D. Benha လို့ခေါ်တဲ့မောင်မောင်ထွန်းကပါဝင်ပြီးတော့ဆွေးနွေးခဲ့ကြတယ်လို့ New York ပြည်နယ်ဗုဒ္ဓဘာသာဘုန်းတော်ကြီးဆရာတော်ဦးအိတ်တရရကလည်းအရင်ဆုံးအမျှဝေခဲ့ပြီးတော့လူခွေချိုးဖောက်မှုတွေအကြောင်းကိုလည်းတင်ပြပြောဆိုသွားခဲ့ပါလိမ့
်။အမေရိကန်သမ္မတကြီးနဲ့တကွအမေရိကန်နိုင်ငံသူနိုင်ငံသားများအမေရိကန်မှာရောက်ရှိနေကြတဲ့အလုံးသောပုဂ္ဂိုလ်များကမြမတီရဲ့ရေးကိုပေါ့နော်ဒုက္ခတွေကိုလူသားချင်းစာနာပြီးတော့ဒီဆိုင်ရှင်တွေမပိတ်ပါနဲ့ထွက်ပြေးလာတဲ့ refugee တွေကိုလည်းစာနာပြီးတော့ကယ်တင်ကြပါကျမ်းမာရေးလည်းဆောင်ရွက်ပေးပါเนาะအာဏာရှင်စနစ်အဓမ္မဝါဒတွေပြုတ်ကြရေးအတွက်လည်းဝိုင်းဝန်းပြီးတော့ဆောင်ရွက်ကြပါပေါ့နော်ခုဒါတွေကတော့အလုံးတည်ပြီးသားပါပဲဖုံဖုံကစကိုင်းတိုင်းမှာမွေးပါတယ်အဖေဖုန်းတို့ရွာတွေလည်းမိရှုခါပါတယ်ခုတလောလေးမဲမကြခင်ကဘုံနေချခံမိရှုခါရတယ်နောက်ဖုန်းဖုန်းဘိုးကုတ်မှာကြောင်းထိုင်ပါတယ်ဖုန်းဖုန်းကြောင်းနဲ့ပေတထောင်လောက်နေတဲ့ဘုန်းကြီးကြောင်းနေတန်ဃာတော်တွေဆုံးရှုံးပါတယ်မိရှုခါပါတယ်ကြောင်းနေပျက်စီးကမှာတရားကွက်ထဲမှာတင်ကို3-4ကြောင်းလောက်ပေါ့နော်ဒီကြိမ်2ကြိမ်3ကြိမ်ပေါ့နော်ပြည်သူလူထုတွေလည်းဒါခံကြရပါတယ်ပေါ့နော်အဲ့ဒါတွေကိုဝိုင်းဝန်းပြီးတော့စာနာပြီးတော့အမေရိကန်အစိုးရနဲ့တကွအားလုံးပေါ့နော်ဒီသူတော်ကောင်းတွေဟာဒီဒုက္ခတွေရလွတ်မြောက်အောင်ကူညီဆောင်ရွက်ပေးကြပ
ါ International Campaign for Rohingya အဖွဲ့ကလူခွင့်ဆရာညွန်ကြားရေးမှူး Lucky Karim နဲ့ Maryland Kitchen Baptist Churches USA ရဲ့အထွေထွေအတွင်းမှုချုပ် Reverend Ali တို့ကလည်းပါဝင်ပြီးတော့ဆွေးနွေးခဲ့ကြပါတယ်လူနေစုခရစ်နေပေါ်မှာဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုခေါင်းစဉ်နဲ့ဒီပွဲမှာတင်ပြရဲဆိုပေမဲ့လေဘာသာပေါင်းစုံနဲ့ဘာသာမဲ့တွေပေါ်မှာချိုးဖောက်မှုတွေကိုလည်းကာကွယ်တားဆီးနိုင်ဖို့ထောက်ပြလိုတဲ့အကြောင်း USCIRF Yusuf Ogata Stephen Schneck ကခုလိုပြောသွားပါတယ
် Absolutely this has to be for every person regardless of belief even for those who have no belief
ဟုတ်ပါတယ်ဘယ်ဘာသာကိုတတ်ဝင်ယုံကြည်သူမဆိုဒါအပြင်ဘာသာမဲ့တွေအတွက်တောင်မှဘာသာရေးလွတ်လပ်ခွင့်ကလိုအပ်ပါတယ်ဘာသာရေးလွတ်လပ်ခွင့်ဆိုတာကတကယ်တော့စိတ်လွတ်လပ်ခွင့်ပါလူသားတိုင်းရဲ့ရင်ထဲမှာခံယူထားတာပါဒါကိုကာကွယ်ရပါမယ်ကမ္ဘာနေရာနှံ့ပြားမှာဆုပ်ယုပ်လာတာကိုတွေ့ရတာအင်မတန်အမှားကိုစိုးရိမ်မိပါတယ
်ဒီပွဲကို Maryland ချင်းတိုင်းရင်းသားများအဖွဲ့ American Baptist Churches USA Burma Advocacy Group အဖွဲ့ International Campaign for the Rohingya အဖွဲ့ Jubilee Campaign အဖွဲ့Campaign for a New Myanmar အဖွဲ့နဲ့ Bold People SOS အဖွဲ့တို့ကပူးပေါင်းပြီးတော့ဦးစီးကျင်းပခဲ့ကြတာပါ Zoom online ကနေတဆင့်ရောလူကိုယ်တိုင်မှာတက်ရောက်ကြတဲ့ဒီပွဲကို American ပြည်အောင်စုမြို့တော် Washington DC က American လွှတ်တော်အဆောက်အအုံတစ်ခုဖြစ်တဲ့ Dixon အဆောက်အအုံမှာ February 3ရက်နေ့ဒေသစံတော်ချိန်နေ့လည်း7နိုင်မှကျင်းပခဲ့ရလေဖြစ်ပါတယ်ရှင်
ဒါတော့နှစ်ပတ်တစ်ခါတင်ဆက်ပေးနေတဲ့ Washington အတိုင်းဝိုင်းကမြန်မာအရေးအစီအစဉ်ဖြစ်ပါတယ်။ဒီမြန်မာစစ်တပ်ရဲ့ယာစဝတ်မှုကျူးလွန်မှုတွေ၊နောက်လူခွေချိုးဖောက်မှုတွေနဲ့ခရီးလူနည်းစုတွေအပေါ်ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်နေတာတွေကိုအရေးယူဆောင်ရွက်ပေးဖို့အတွက်တပ်တွေအထောက်ထားအချက်လက်တွေနဲ့တကွာတင်ပြတဲ့ဆွေးနွေးပွဲတစ်ရက်ကိုဒီ February 3ရက်နေ့ကအမေရိကန်ပြည်ထောင်စု Washington DC မြို့တော်မှာရှိတဲ့ American လွှတ်တော်အဆောက်အအုံတစ်ခုမှကျင်းပခဲ့တာဖြစ်ပါတယ်။ဒီမြန်မာအရေးဆွေးနွေးပွဲမှာတင်ပြဆွေးနွေးခဲ့တာတွေနဲ့ပတ်သက်လို့တော့မဲအီသက်စင်ကကိုယ်တိုင်တွားရောက်ပြီးတော့မှတင်ဆက်ခဲ့တာလည်းဖြစ်ပါတယ်။ဒီထုတ်လွှင့်ပေးတဲ့ကျမတို့ရဲ့အစီအစဉ်နဲ့အတူ VOA ကထုတ်လွှင့်တဲ့အစီအစဉ်တွေကို VOA website လိပ်စာ burmese.voanews.com အပြင် VOA ရဲ့ဒီ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းထုတ်လွှင့်ပေးနေပါတယ်။ကျမတို့ဒီအခုထုတ်လွှင့်ပေးတဲ့ဒီနှစ်ပတ်တစ်ခါထုတ်လွှင့်ပေးနေတဲ့ Washington Taiwan ကမြန်မာအရေးအစီအစဉ်ကိုတော့ဒီနှစ်ပတ်တစ်ခါစနေမနက်ညပိုင်းနဲ့ဒီတနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေမှာထုတ်လွှင့်ပေးနေတာလည်းဖြစ်ပါတယ်။VOA ရဲ့အစီအစဉ်တွေကိုအခုပထမပိုင်းထုတ်လွှင့်ပေးတဲ့နိုင်ဝက်ကိုတော့ Radio Line 2 Meter 25 32နဲ့40တို့ကနေဖမ်းယူနားဆင်လို့ရပါတယ်။အစီအစဉ်တစ်ခုလုံးကိုတော့ဂျိုရုဆလောင်ကနေဖမ်းယူနားဆင်လို့ရပါတယ်ရှင
်။ VOA American တန်ရဲ့ရုပ်တံနဲ့ Radio အစီအစဉ်တွေကိုနေ့စဉ် American ပြောင်းစု Washington မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။VOA မနက်ခင်းမနက်6:00ကနေ6:00ခွဲအစီအစဉ်ကို Line 2 Meter 25 32နဲ့40 view ညာချမ်းည9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းဒိုမီတာ19 25နဲ့30ပထမပိုင်းနာယူဝက်နဲ့စနေတနင်္ဂနွေနေ့တွေမှာထပ်တိုးလိုင်းလံမီတာ190ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ရုပ်သံနဲ့ radio စီစဉ်အားလုံးကိုလူလူမိတ်ဆွေရုပ်သံလိုင်း view မြန်မာပိုင်း web စာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေမှာနှာစင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို view ကတင်ဆက်ပေးနေပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါရှင်။ဖေဖော်ဝါရီလ16ရက်တနင်္ဂနွေနေ့မနက်ခင်း View Radio အစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါဗျ။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်။ဒီထဲကမှဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကဘာကိုအရင်ဆုံးကြည့်အောင်ပါ။နိုင်ငံတွေဟာကိုယ်သမိုင်းဆောင်အရာနိုင်ငံသားဖြစ်မှုကိုဆုံးဖြတ်ကြပါဗျ။အဲ့လိုဆုံးဖြတ်တဲ့အခါမှာသက်ဆိုင်ရာနိုင်ငံရဲ့သမိုင်းအဆင့်နဲ့အချိန်ကာလပေါ်မှာလည်းမူတည်ပါဗျ။မွေးရနိုင်ငံမှာနိုင်ငံသားဖြစ်မှုနဲ့တခြားနိုင်ငံသားဖြစ်မှုအခွင့်အရေးပါကွာပါလေနယူးယောက်မြို့ကလူခွေရေးရှင်းနေပက်ထရစ်ဝမ်နဲ့ဥတမောင်တန်းကမေးမြန်းတင်ပြထားပါတယ်ရှင
်တရားမှုနေထိုင်နေကြတဲ့မိဘတွေကလည်းအမေရိကန်မှာမွေးလို့အမေရိကန်နိုင်ငံသားဖြစ်နိုင်တဲ့အခွင့်အရေးပယ်ချက်တဲ့တပ္ပရအမိန့်ကိုတတိယမြောက်ဖက်ဒရယ်တရားသူကြီးက2025ခုနှစ်ဖေဖော်ဝါရီလ10ရက်နေ့မှာချမှတ်လိုက်ပါလေအလားတူဆုံးဖြတ်ချက်ညက်ကိုဝါရှင်တန်ပြည်နယ်ဆီယက်တယ်တရားရုံးနဲ့မေရီလန်းပြည်နယ်တရားရုံးတွေကလည်းအရင်ဘက်ကဆုံးဖြတ်ခဲ့ကြတာပါနိုင်ငံသားဖြစ်မှုအခွင့်အရေးဆိုတာပါပါလေမွေးရမြင်နိုင်ငံသားဖြစ်မှုနဲ့မျိုးရိုးစင်ဆက်နိုင်ငံသားဖြစ်မှုအခွင့်အရေးညက်ကိုကဘာမှာဘလို့များကျင့်သုံးနေကြပါလဲဒီအကြောင်းဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့အမေရိကန်နိုင်ငံလူဝင်မှုကြီးကြပ်ရေးရှင်နေဆရာပက်ထရစ်ဝိုင်းဖြစ်ပါတယ်မင်္ဂလာပါဆရာကြီ
းမင်္ဂလာပါခင်ဗျာမင်္ဂလာပါ
โอเคဆရာကြီးပထမအဦးဆုံးတော့ဒီမွေးရမြင်နိုင်ငံသားဖြစ်မှုဆိုတာဘာလဲဒီခွင့်ရေးကအမေရိကန်မှာဘယ်လိုများဖြစ်ပေါ်လာတယ်လဲအကျဉ်းတော့ဆရာရှင်းပြပေးပါခင်ဗျာ
ရပါတယ်ခင်ဗျာဒီမွေးရနိုင်ငံသားဖြစ်မှုကသူ့ရဲ့အတိတ်ဘယ်ကတော့အမေရိကန်မှာမြေပေါ်မှာမွေးတဲ့ကလေးမန်သမ ्या ခုနကနှောင်းကအမေရိကန်နိုင်ငံသားဖြစ်ရမှာဆိုတဲ့ဘောပါခင်ဗျာဒီခုနကနှောင်းကအဲ့ဒီဥစ္စာကတထောင်နဲ့80ကျော်90ကျော်လောက်မှာကျွန်တော်တို့ဟိုကတကနောင်းကဒီတမိုင်းတဲမှာဟိုတွင်သွားတဲ့အဲဒီကျွန်တော်တို့အမေရိကန်နိုင်ငံရဲ့အမြင့်ဆုံးတရားရုံးကနေဆုံးဖြတ်ချလိုက်တဲ့အမှုရှိပါလေအဲ့ဒီအမှုကနေပြီးတော့အခြေခံပြီးတော့အဲ့ဒီအမှုကတော့ကျွန်တော်တို့ခေါ်တာတော့ Walking Arc လို့ခေါ်ပါတယ်ဒီအဲ့ဒီမတိုင်ခင်တော့ကျွန်တော်တို့ဒီကျွန်တော်တို့အမေရိကန်နိုင်ငံဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်အမှတ်14ခုနကနောင်ကအပိုက်တက်မှာအဲ့ဒီဥစ္စာကဘယ်လိုပြောထားလဲဆိုတော့အမေရိကန်နိုင်ငံမှာရှိတဲ့ခုနကနောင်ကမိဘကနေပြီးတော့မွေးလာအမေရိကန်နိုင်ငံသားကိုခိုင်းထားတဲ့အမေရိကန်နိုင်ငံမှာမွေးတဲ့မိဘကနေပြီးတော့မွေးလာတဲ့ကလေးတွေမှန်သမျှကခုနကနောင်ကနိုင်ငံသားဖြစ်ရမယ်ဆိုပြီးတော့ပြောထားပါတယ်အဲဒါပေမဲ့တစ်ခုပဲရှိတာကအဲ့ဒီမှာရေးထားတဲ့စာမှာခုနကနောင်က subject to jurisdiction လို့ခေါ်တဲ့ဒီဆိုင်ရာမြေရဲ့ဥစ္စာကိုဟိုကနကနောင်ကအကန့်တတ်ထားပြီးတော့လော့မယ်ဆိုတာစာတစ်ခုရှိပါတယ်ခင်ဗျာ။ဆိုတော့အဲ့ဒီဥစ္စာကိုအခြေခံပြီးတော့တရားစွဲတာမှာခုနကကျွန်တော်အခုပြောတဲ့ဒီ Walking Act ဆိုတဲ့အမှုမှာဒီခုနကနောင်ကကျွန်တော်တို့ Supreme Court ကနေတော့အမြင့်ဆုံးတရားရုံးကနေမဆုံးချတာကဒီအမေရိကန်နိုင်ငံမှာရှိတဲ့အမေရိကန်နိုင်ငံမှာမွေးတဲ့အမေရိကန်နိုင်ငံကကိုခိုင်းထားတဲ့မိဘကနေပြီးတော့မွေးလာတဲ့ကလေးမန်သမီးကအမေရိကန်နိုင်ငံသားဖြစ်ရမယ်ဆိုတော့ပြောထားပါတယ်ခင်ဗျာ။အဲ့ဒီနောက်ပိုင်းနေပြီးတ
ော့ဟုတ်ကဲ့ဒါမိမဲ့တချို့နိုင်ငံတွေကြတော့ကျွန်တော်တို့ဒီမျိုးဆက်အရာနိုင်ငံသားဖြစ်မှုကိုလက်ခံကျင့်သုံးကြတာကိုတွေ့ရပါတယ်။အဲ့ဒီနိုင်ငံသားဖြစ်မှုနဲ့မွေးရမြင်နိုင်ငံသားဖြစ်မှုကဘာများကွာပါသလဲခင်ဗျာ
။ကတ္တကနောင်ကနိုင်ငံသားခံမှုကိုကျွန်တော်တို့လက်တင်လိုခေါ်တာကတော့ you solely လို့ခေါ်ပါတယ်။အဲ you sanguine မှာကတ္တကနောင်ကဒီဒီနိုင်ငံမှာရှိတဲ့နိုင်ငံသားတွေရဲ့ကနကနောင်ကနေပြီးတော့မွေးလာတဲ့ကလေးတွေမှန်သမျှကိုနိုင်ငံသားလို့ခံယူထားတာပါခင်ဗျာနောက်တစ်ခုကဒီ usually လို့ခေါ် usually လို့ခေါ်တဲ့ဒီကနကနောင်ကဒီမြေပေါ်မှာမွေးတဲ့လူမှန်သမျှမွေးပေါ်လူမှန်သမျှကိုကနကနောင်ကဒီနိုင်ငံသားခံဖြစ်ပါတယ်အမေရိကန်နိုင်ငံကတော့ကျွန်တော်တို့အဲ့ဒီ usually ကို you sanguine ကိုနှစ်ခုလုံးသုံးကျင်းလုံးထားပါတယ်အဲ့အဲ့တော့ကနကနောင်ကဒါပေမဲ့ဟိုဘလို့ပြဿနာဖြစ်လဲဆိုတော့အခု ဒီကျွန်တော်တို့2020နှစ်ပိုင်းမှာဒီမတရားဝင်လာတဲ့လူတွေများလာတဲ့ခါကျတော့ conservative
တီအခြေအနေစဉ်းစားရှိလူရနေပြီးတော့ဒေဥစာကအမှုပြိမ်များလာပြီဖြစ်တော့ဘူးအရင်များလာဆိုပြီးတော့ကာကွယ်တဲ့အနေနဲ့အာကုဏကတော့ကဒီလိုမျိုးကိုတန့်တက်လေတော့ကျွန်တော်ယုံကြည်ပါတယ်ခင်ဗျဟုတ်တယ်ဟုတ်တယ်ကျွန်တော်တို့ဒီလူခွင့်ရေလှောက်ရှားကြတဲ့သူတွေကတော့ပေါ့နော်နိုင်ငံဆိုတာတဲ့လူဆိုတာကိုပို့ပြီးစောင့်ပေးတတ်ကြပါတယ်လူကကဘာဆိုတဲ့ဂျူဘော်ကတက်ရှိဖြစ်တာကြောင့်ကဘာကြီးရ ဆိုတော့မွေးရမြင်နိုင်ငံသားဖြစ်မှုကလူခွင့်ရေးတံပိုးတွေနဲ့ပုံပြီးနှိစက်တယ်လို့ပြောလို့ရမှာ
ဟိုလူဟာလူတလူခွင့်ရေးတစ်ခုဖြစ်တယ်ခုနကတော့နိုင်ငံတဲ့ဝင်လို့ရတယ်ဆိုတော့ဒါကကျွန်တော်တို့အင်္ဂလိပ်ခေါ်တော့ popular decision လို့ခေါ်ပါတယ်ဒီခုနကတော့တကဘာလုံးမှာရှိတယ်လို့အားလုံးအတူတူပဲဆိုတာအဲ့ဒါကတော့နိုင်ငံရေးနဲ့ဆိုင်သွားတော့ကျွန်တော်တိတ်အများကြီးမဝင်ချင်ဘူးဒါပေမဲ့ကျွန်တော်ရဲ့အမြင်ကတော့ဒီနိုင်ငံတနိုင်ငံမှာ border ဆိုရှိတဲ့နဲ့အိမ်နဲ့တူတူပါပဲအိမ်မှာကျွန်တော်တို့တကားပိတ်ထားရတယ်တကားမပိတ်ဘဲနဲ့တကားဖွင့်ထားမယ်ဆိုရင်လူတွေကုန်ဝင်လို့ရတယ်ချန်စီခတ်ထားရတယ်ချန်စီမခတ်လို့ရှိရင်ရှိမဲ့လူလာမယ်ဆိုတော့အဲ့လိုမျိုးသဘောနဲ့ကျွန်တော်နိုင်ကျင်ပါတယ်ခင
်ဗျဟုတ်တယ်ဒီမွေးရမြင့်နိုင်ငံသားဖြစ်မှုကိုကျင့်သုံးတဲ့အတိုင်းပြည်ကလည်းကမ္ဘာပေါ်မှာနိုင်ငံ30လောက်ပဲရှိတယ်လို့သိရပါတယ်ချန်တဲ့နိုင်ငံအများစုကတော့မျိုးဆက်ရနိုင်ငံသားဖြစ်မှုဒါမှမဟုတ်အဲ့ဒီနှစ်မျိုးဆက်တဲ့မူဝါဒကိုကျင့်သုံးကြတာလို့ဆိုပါတယ်နိုင်ငံတွေကကိုယ်တိုင်ကြောင်းထူးခြားကြရပါတော့ဆရာခုနပြောသလိုပဲနိုင်ငံသားဖြစ်မှုကိုဆုံးဖြတ်ကြပါတယ်အဲ့လိုဆုံးဖြတ်ကြရမှာသက်ဆိုင်ရာနိုင်ငံရဲ့တမိုင်းအဆင့်နဲ့အချိန်ကာလအပေါ်မှာလည်းမူတည်တယ်လို့ဆိုပါတယ်ဆရာဒီနေ့ဒီအချိန်မှာပေါ့နော်ကျွန်တော်တို့ဒီအမေရိကန်ပြည်သူအများစုကလည်းထရန့်ကိုမဲပေးခဲ့ကြတာဆိုတော့သူ့ရဲ့လူဝင်မှုဘူဝါဒတွေပတ်ကိုပို့ပြီးငြိမ်းလာတယ်လို့လည်းပြောနိုင်တယ်ထင်ပါတယ်ဒီလိုအချိန်မျိုးမှာမျိုးဆက်ရနိုင်ငံသားဖြစ်မှုပတ်ကိုပို့ပြီးမရွေ့တဲ့မိဘူးလားထပ်မှပြောသလိုပေါ့နော်ဒီတစ္ဆေတဲ့ဒီရွေ့အားထုတ်မှုမှာတော့စိန်ခေါ်ချက်တွေဘာတွေနဲ့ညင်ဆော်ရမယ်လို့ဆရာထင်ပါတယ်လေအ
ဲ့ဒီစိန်ခေါ်မှုတွေကနိုင်ငံရင်းနဲ့အများကြီးဆိုင်သွားပါတယ်ခင်ဗျအဲကျွန်တော်ရဲ့ပုဂ္ဂိုလ်ရ personal opinion ကတော့ခုနကျွန်တော်ပြောသလိုပဲနိုင်ငံတနိုင်ငံမှာဒီခုနကတော့ဒီနယ်စပ်ဆိုတာရှိတယ် border ရှိတယ်ကိုရဲ့အိမ်လိုပဲကိုကနှိုင်းမယ်ဒီနေဆက်ကိုနေဆက်ကိုမထိမ့်သိမ့်နိုင်လို့ကတော့ရှိသမျှလူတွေကိုလက်ခံမယ်ဆိုလို့ရှိရင်အနည်းနဲ့အမြန်ဆိုသလိုပဲပြဿနာကတော့ထွက်လာမှာပဲခင်ဗျအဲ့ဒီပြဿနာကြောင့်ပဲကျွန်တော်တို့ပြည်တွင်းမှာရှိတဲ့အခုကျွန်တော်တို့ဒီအမေရိကန်နိုင်ငံမှာဆိုရင်ပြည်တွင်းမှာကျွန်တော်တို့ရှိနေတဲ့လူတွေကအဲ့လိုမျိုးတိမ်ကြုံလှုပ်လိုက်တဲ့အခါကျတော့တကယ်ဒီမှာကောင်းနေမနေတဲ့တော်တော်လေးကိုဒုက္ခရောက်သွားပါတယ်ခင်ဗျကွနာဆရာပြောသလိုမျိုးကွနာကတော့ငါနိုင်ငံတဲကိုဝင်လာပြီးတော့ဒီကွနာကတော့နိုင်ငံသားခံယူတာတွေကတော့ကျွန်တော်ပြောသလိုအာဒီကွနာယူဆော်လီနဲ့ယူဆင်းကွင်းနဲ့မှာဒီကွနာကတော့တွေးနေရနေပြီးတော့ကွနာကတော့အဖေအမေကွနာကတော့ဆွေမျိုးစားတဲ့ရနေပြီးတော့ဒီနိုင်ငံသားဖြစ်တဲ့ဥစ္စာကနိုင်ငံသားဖြစ်နိုင်လာသလိုဒီအနေဒီကိုနိုင်ငံမှာကိုမွေးတဲ့လူကဖြစ်နိုင်ပါတယ်ဒါပေမဲ့အဲကန့်သတ်မှုဆိုတာကတော့ရှိတင်တယ်လို့ကွနာကတော့ငါတချို့လူတွေကအဲ့လိုမြင်ပါတယ်တကယ်လို့ကန့်သတ်မှုမရှိလို့ရှိရင်ဒီနိုင်ငံကြီးကိုအဲတို့ရဲ့ဘယ်လိုပြောရမလဲ culture တွေ tradition တွေတို့အနေနဲ့မထင်သိနိုင်ဘူးလို့တို့ယုံကြည်ကြတယ်အဲ့ဒါတွေကြောင့်လဲကျွန်တော်တို့ခုနကတော့ကဥပဒေမှန်းပြောတဲ့ဒီတချို့နိုင်ငံ30မှာတို့ကျင့်တော့အဲ့လိုဖြစ်ပါလိမ့်မယ်ခင်ဗျအဲ့တော့ပြောဆို
ဟုတ်ဆရာဒီလိုမူဝါဒပြောင်းတဲ့အခါမှာဥပဒေကြောင်းအရာပေါ့နော်ကြည့်လို့ရှိရင်ဖွဲ့စည်းပုံကြဆရာသဘောအရဥပဒေကြောင်းအရနော်ဒီနိုင်ငံမှာဥပဒေကိုဆုံးဖြတ်ပုံအရကြည့်လို့ရှိရင်လက်ရှိအစိုးရကဘာတွေနဲ့ဆက်ပြီးညင်ဆက်ရနိုင်မယ်လို့ဆရာထင်ပါလဲ
အခုတမတာထရန့်ပြထန်းလိုက်တဲ့ခုနကကြိုထုတ်လိုက်ထွက်လိုက်တဲ့ထုတ်လိုက်တဲ့ဒီအမိန်ကတော့အဓိကကကျွန်တော်တို့ချို့လူတွေများတော့ protectionist လို့မြင်ပါတယ်အဲတူရလို့မမြင်ဘူးတူရတော့ဒီဥစ္စာကဒီနိုင်ငံရဲ့ခုနကတော့ identity ကိုကာကွယ်နေသွားမြင်တယ်ဘလို့ဖြစ်ဖြစ်ပေါ့လေအခုသူလိုမျိုးပြလိုက်တဲ့အတွက်ကြောင့်မလို့တူရလဲသူအာဏာနဲ့သူပြတယ်ဒါပေမဲ့ခက်တာကကျွန်တော်တို့ဒီကျွန်တော်တို့ diplomatic American နိုင်ငံကောက်တာ check and balance ဆိုတာရှိတယ်တပ္ပရာကဘလောက်ကြီးပဲဘာပဲလုပ်ချင်လို့ချင်းဘေးက ကနကနောင်ကသူလောက်တာမတရားဘူးဥရိနဲ့မညီဘူးအထူးသဖြင့် Facebook ခြေကဥပဒေမညီဘူးဆိုလို့ချင်းတရားစွဲလို့ရပါတယ်အဲ့တရားစွဲတဲ့အတိုင်းပဲကနကနောင်ကသွားကြပါပါအဲကျွန်တော်ရဲ့အမြင်ကတော့အခုလောလောဆယ်မှာဒီအမှုသူ Trump ကနေပြီးတော့ပြတ်ထန်းထားတဲ့ဒီကနကနောင်ကမွေးမြေကနကနောင်ကဒီနိုင်ငံသားဖြစ်မှုကိစ္စကကျွန်တော်တို့ Supreme Court တရောက်ဖို့လမ်းများပါတယ် Supreme Court ကပဲကျွန်တော်တို့
တရားလွတ်တော်ချုပ်ထိရောက်သွားနိုင်တော့
တရားလွတ်တော်ချုပ်ရောက်မှာကိုအသေးချာပြန်မှန်ငံပါပဲခင်ဗျဒါကျွန်တော်ကပြောတဲ့တရားလွတ်တော်ချုပ်ကပဲသူတို့ခုနကတော့ကအစင်ချုပ်ဆက်စုပ်ချပါလိုက်မယ်ပြီးခဲ့တဲ့အနှစ်တရားနီးပါခုနကတော့ကတရား50ပတ်ဝန်းကျင်လောက်ကထုတ်ခဲ့တဲ့ဒီဖြစ်ခဲ့တဲ့အဖြစ်ပြက်ကိုဖြစ်ပြက်သွားပြီးတော့ပြန်လှန်ပြီးတော့သူတို့ကြည့်ရှုပြီးတော့စစ်ဆေးရမယ်ပုံစံဖြစ်မှာလေပါတယ
်ဒါကျေးဇူးပါပဲဆရာ
ကျေးဇူးတင်ပါတယ်ခင်ဗျာရောက်ပါတယ်ဟု
တ်ကဲ့အခုဆွေးနွေးသွားရတဲ့သူကတော့အမေရိကန်နိုင်ငံကလူဝင်မှုကြီးကြပ်ရေးရှင်တွေ Patrick Boyne ဖြစ်ပါတယ်။ကျွန်တော်ဒီမောင်သားမှာ
။ဦးဒီမောင်သားပုံမှန်တက်ဆက်ပေးနေတဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ္တကြီးကဘာအစီအစဉ်ဖြစ်ပါရဲ့ရှင်။အခုဆက်ပြီးတော့အာရှနိုင်ငံရေးကိုလည်းတင်ဆက်ပေးပါဦးမယ်။အိန္ဒိယဝန်ကြီးချုပ်မိုဒီဟာပြင်သစ်တဲ့အမေရိကန်ပြည်ထောင်စုကိုသွားရောက်ခဲ့ပြီးတော့ကုန်သွယ်ရေးနဲ့ကာကွယ်ရေးဆိုင်ရာကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့သွင်းကုန်ခွန်တိုးကောက်တဲ့မူဝါဒကြောင့်ထိုင်းနိုင်ငံအပေါ်မှာတိုက်ရိုက်မှုတွေကိုလေ့လာဖို့အတွက်ထိုင်းဝန်ကြီးချုပ်ကညွှန်ကြားလိုက်ပါတယ်။နောက်ဒီအမေရိကန်သမ္မတနဲ့ဂျပန်ဝန်ကြီးချုပ်တို့ရဲ့ထိုင်ဝမ်အပေါ်သဘောထားကိုတရုတ်ကတုံ့ပြန်ကန့်ကွက်လိုက်ပါတယ်။ဒီလိုအာရှနိုင်ငံရဲ့သတင်းတွေကိုကိုစောမိုးကျော်ကစူးစီးတင်ပြထားပါတယ်ရှင
်။ဒီပြည်ညာနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုအဓိကထားလှုပ်ဆောင်နေတဲ့အိန္ဒိယနိုင်ငံရဲ့ဝန်ကြီးချုပ်နရင်ဒရာမိုဒီဟာဖေဗူအာရီလ10ရက်နေ့ကနေစနေနေ့အထိပြင်သစ်နိုင်ငံကို3ရက်ကြာတွားရောက်ခဲ့သလိုစနေရက်နေ့ကနေ13ရက်နေ့အထိအမေရိကန်ပြည်ထောင်စုကိုခရီးဆက်ခဲ့ပြီးသမ္မတဒေါ်နယ်ထရမ့်နဲ့13ရက်နေ့ကြာသပတေးနေ့မှာတွေ့ဆုံခဲ့ပါတယ
် There is truly a special bond between the United States and India and the world's oldest democracy and the world's largest democracy
ကမ္ဘာလူ့ရေအများဆုံးနဲ့ရှေးအကျဆုံးဒီမိုကရေစီနိုင်ငံကြီးဖြစ်တဲ့အိန္ဒိယနဲ့ကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံကြီးဖြစ်တဲ့အမေရိကန်ပြည်ထောင်စုကြားစစ်မှန်ပြေဝတဲ့ဆက်နွယ်မှုတွေရှိပါတယ်။စီးပွားရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေအပါအဝင်နှစ်နိုင်ငံကြားဆက်နွယ်မှုတွေကိုပိုမိုခိုင်မာစေမဲ့လုပ်ငန်းစဉ်တွေကိုဒီကနေ့ဝန်ကြီးချုပ်မိုဒီနဲ့ကျွန်တော်တို့ထုတ်ပြန်ကြေညာသွားဖို့ရှိပါတယ်
။ဂျာတာပရင်းနေ့ကနှစ်ဦးတွေ့ဆုံအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတထရန့်ကပြောဆိုခဲ့တာပါ။အမေရိကန်နဲ့အိန္ဒိယကုန်သွယ်ရေးမှာအမေရိကန်ဘက်ကလုံငွေဒေါ်လာဘီလီယံ100လောက်ရှိနေကြောင်းနဲ့အိန္ဒိယဘက်ကအခွန်စည်းကြမှုတွေဟာ30ရာခိုင်နှုန်းကနေ80ရာခိုင်နှုန်းလောက်အထိမြင့်မားတယ်လို့လည်းသမ္မတထရန့်ကပြောဆိုခဲ့ပြီးဒါတွေကိုညှိနှိုင်းသွားမယ်လို့ပြောဆိုခဲ့ပါတယ်။အမေရိကန်ကနေရေနံသဘာဝတန်းငွေနဲ့အစစ်မြင့် F-35 ဂျက်တိုက်လေယာဉ်တွေကိုအိန္ဒိယကဝယ်ယူသွားဖို့ကိစ္စကိုလည်းဆွေးနွေးခဲ့ပါတယ်။ဝန်ကြီးချုပ်နရင်ဒရာမိုဒီဟာပြင်သစ်နိုင်ငံကိုရောက်ရှိစဉ်သမ္မတ MUM Macron နဲ့တွေ့ဆုံပြီးအရက်ဖက်သုံးနျူကလ িয়ার စွမ်းအင်ကိစ္စ AI နည်းပညာနဲ့အာကာသဆိုင်ရာကိစ္စတွေပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးခဲ့သလိုအိန္ဒိယမှာလာရောက်ညှိနှိုင်းမြှုပ်နှံဖို့ကိုလည်းဖိတ်ခေါ်ခဲ့ပါတယ်
။တေဂျီဆေပစန်ဒီဒါ Global Investment Destination ဘန်တာဂျာရာ
ဒီကနေ့အိန္ဒိယဟာနိုင်ငံတကာယင်းနှိမ့်နှံမှုတွေလာရောက်တဲ့အဓိကနေရာတစ်ခုအဖြစ်အလင်းအမြန်ဖြစ်လာနေပါတယ်။ကျွန်တော်တို့ဟာ AI နည်းပညာ semiconductor core ဒပိုင်းလျှပ်ကူပစ္စည်းနဲ့နည်းပညာဆိုင်ရာဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတွေကိုလှုပ်ဆောင်နေပါတယ်။ကျွန်တော်တို့ဟာ Made in India ဆိုတဲ့စောင်ပုံးနဲ့တကဘာလုံးအတွက်အိန္ဒိယကနေထုတ်လုပ်တင်ပို့မှုတွေကိုတိုးမြင့်ဆောင်ရွက်နေပါတယ်။
ဖေဗူအာလ7ရက်နေ့ကပြုလုပ်တဲ့ပြင်သစ်အိန္ဒိယစီးပွားရေးဆွေးနွေးပွဲမှာဝန်ကြီးချုပ်မိုဒီကအခုလိုပြောဆိုခဲ့ပြီးအိန္ဒိယကိုလာရောက်ရင်းနှီးမြှုပ်နှံဖို့ဖိတ်ခေါ်ခဲ့တာပါဝန်ကြီးချုပ်မိုဒီဟာပဲရစ်မြို့တော်မှာကျင်းပတဲ့နိုင်ငံတကာ AI နည်းပညာဆွေးနွေးပွဲကိုလည်းတက်ရောက်ခဲ့သလိုနိုင်ငံတကာနျူကလ িয়ার လောင်စာ3စွမ်းအင်ထုတ်လုပ်ရေးသုတေသနဌာနကိုလည်းသွားရောက်လေ့လာခဲ့ပါတယ်အခုလိုအချိန်မှာပဲအမေရိကန်ပြည်ထောင်စုကကုန်သွယ်ရေးလုံခြုံရေးပြနေတဲ့နိုင်ငံတွေအပေါ်အကွန်တိုးကောက်မဲ့သမရထရန့်ရဲ့မူဝါဒကြောင့်ထိုင်းနိုင်ငံအပေါ်ဘလို့တည်ရောက်မှုတွေရှိနိုင်မလဲဆိုတာကိုလေ့လာဖို့ထိုင်းဝန်ကြီးချုပ်ဖေထုံတန်ရှိနာဝတ်ကဖေဗူအာရီလ17ရက်နေ့ကအစိုးရဝန်ကြီးများအစည်းအဝေးမှာညွှန်ကြားခဲ့ပါတယ်။သမရထရန့်ရဲ့ကုန်သွယ်ရေးမူဝါဒအရထိုင်းနိုင်ငံကနေတင်ပို့နေတဲ့လေယာဉ်ထွက်ကုန်နဲ့ electronic ပစ္စည်းပို့ကုန်တွေအပေါ်ထိခိုက်နိုင်တာကြောင့်ဖြစ်တယ်လို့အစည်းအဝေးပြီးမှထိုင်းအစိုးရပြောရေးဆိုခွင့်ရှိသူကပြောဆိုပါတယ်။ 2024ခုနှစ်ကထိုင်းနဲ့အမေရိကန်အကြာကုန်သွယ်ရေးတန်ဖိုးဟာ81ဘီလီယံရှိခဲ့ပြီးအမေရိကန်ဘက်ကကုန်သွယ်မှုလုံငွေ46ဘီလီယံနီးပါးရှိခဲ့ပါတယ်။အခုလိုအခြေအနေတွေကြောင့်ထိုင်းပို့ကုန်တွေအပေါ်အခွန်တိုးကောင်းမှာကိုထိုင်းဘက်ကစိုးရိမ်လာပါတယ်။အာဆီယံတစ်ခုလုံးနဲ့အမေရိကန်ရဲ့ကုန်သွယ်ရေးမှာတော့အမေရိကန်ဘက်ကလုံငွေ228ဘီလီယံနီးပါးအထိရှိနေပါတယ်။အဲ့ဒီအထက်မှာ VNN နဲ့အများဆုံးဖြစ်ပြီးအမေရိကန်ဘက်ကလုံငွေ123ဘီလီယံကျော်ရှိနေပါတယ်။ဒါဟာအမေရိကန်ဘက်ကကုန်သွယ်ရေးလုံငွေပြမှုမှာတရုတ်နဲ့မက္ကဆီကိုပြီးရင် VNN ဟာအများဆုံးဖြစ်နေပါတယ်။ဒါကြောင့် Trump ရဲ့ကုန်သွယ်ရေးမူဝါဒအရအာဆီယံအပေါ်ဘယ်လိုသက်ရောက်မလဲဆိုတာကိုစိုးရိမ်မှုတွေရှိနေပါတယ်။အခုလိုအချိန်မှာပဲပြီးခဲ့တဲ့ရက်သက်တပတ်တည်းကအမေရိကန်သမ္မတ Donald Trump နဲ့ဂျပန်ဝန်ကြီးချုပ်ရှီဂေရူအီရှိဘာတို့ပူးတွဲထုတ်ပြန်ခဲ့တဲ့ထိုင်ဝမ်ဆိုင်ရာသဘောထားအပေါ်တရုတ်ကကန့်ကွက်လိုက်ပါတယ်။တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူခွာချခွန်ကဖေဖော်ဝါရီလ12ရက်နေ့ကအခုလိုပြောဆိုခဲ့ပါတယ်
။日前美日发表联合声明公然在涉台问题上说三道四干涉中国
အမေရိကန်နဲ့ဂျပန်ကောင်ဆောင်တွေရဲ့မကြသေးမီကထုတ်ပြန်ကြတဲ့မှာထိုင်ဝမ်နဲ့ပတ်သက်ပြီးတော့တာဝန်မဲ့ပြောဆိုတာပါဝင်ပြီးတော့ဒါဟာပြည်တွင်းကိုဝင်ရောက်ဆွတ်ဖက်တာပါဂျပန်နဲ့အမေရိကန်ရဲ့ဖော်ပြချက်ကိုတရုတ်အနေနဲ့အပြင်းထန်ဆန့်ကျင်ပါတယ်ထိုင်ဝမ်ကိစ္စဟာတရုတ်ရဲ့ပြည်တွင်းရေးကိစ္စသာဖြစ်ပါတယ
်ဖေဗူလာလ9ရက်နေ့ကထုတ်ပြန်ခဲ့တဲ့အမေရိကန်သမ္မတနဲ့ဂျပန်ဝန်ကြီးချုပ်တို့ရဲ့ပူးတွဲကြေညာချက်ထဲမှာထိုင်ဝမ်ရေလက်ကျငြိမ်းချမ်းရေးနဲ့ထိုင်ဝမ်ကိစ္စကိုငြိမ်းချမ်းစွာဖြေရှင်းမှုပါဝင်ပြီးတပတ်သက်အင်အားသုံးကအခြေအနေတွေကိုပြောင်းလဲအောင်ဖန်တီးတာမျိုးကိုလက်မခံဘူးလို့ဖော်ပြပါရှိပါတယ်။ဒါပေမဲ့လည်းဒီပိုင်းနဲ့တည်းမှာပဲသမရထရန့်ကဆီမီကွန်တက်တာခေါ်ဒီပိုင်းတရားကူပစ္စည်းတွေအပေါ်အခွန်တရာရာခိုင်နှုန်းအထိတိုးကောက်မယ်လို့ပြောဆိုထားတဲ့အတွေ့ထိုင်ဝမ်အစိုးရကစိုးရိမ်မှုတွေရှိနေပါတယ်။တကဘာလုံးအတိုင်းအတာနဲ့ဒီပိုင်းတရားကူပစ္စည်း90ရာခိုင်နှုန်းကျော်ကိုထိုင်ဝမ်ကထုတ်လုပ်နေတာဖြစ်ကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါတယ်။
အပစင်အာရှနိုင်ငံရေးကိုစုံမှုချက်တင်ပြခဲ့ရပါရှင်။ဒီမနေ့အစီအစဉ်မှာကျမတို့ဒီအချိန်ကန့်သတ်တချို့ရှိနေတာကြောင့်မို့လို့ပုံမှန်တင်ဆက်ပေးနေတဲ့လေယာစီးပါသတင်းတွေကိုမထုတ်လွှင့်ပေးနိုင်တဲ့အတွက်တောင်းပန်ပါတယ်ရှင်။အခုကတော့ဥရယာတင်နဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုတင်ဆက်ပေးပါမယ်။ဇန်နဝါရီလမှာဝင်လာတဲ့လာနီညာအေးအေးလိုင်းဟာအရင်တုန်းကလိုကမ္ဘာအပူချိန်တွေကိုထိမ့်ညီပေးနိုင်ခြင်းသိမ့်မရှိတော့ပါဘူး။ပြီးခဲ့တဲ့နှစ်နှစ်ကလိုပဲ2025ခုနှစ်မှာလည်းကမ္ဘာတဝန်းလုံးအပူချိန်တွေမြင့်နေအောင်မယ်လို့ကြွမ်းကျင်သူတွေကခန့်မှန်းပါတယ်။ဥရယာတင်နဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနှမ်းလောင်ကစူးစီးတင်ဆက်ထားပါရရှင
်ကမ္ဘာကြီးတစ်နှစ်တခြားပုံမပုံနှွေးလာနေတာမှာ2025ဇန်နဝါရီလဟာလဲစွန့်ချိတ်တဲ့အပူချိန်တွေမြင့်တက်လာပြန်တယ်လို့ဥရယာတင်ရဲ့သိပ္ပံပညာရှင်တွေနောက်ဆုံးကောက်ယူထားတဲ့ data တွေမှာတွေ့ရပါတယ်ကမ္ဘာအပူချိန်တွေမြင့်တက်နေရတဲ့အထက်အကြောင်းရင်းကတော့ကြောက်မိသွေးရှင်နှန်းတဲ့တဘာဝတန်ငွေတွေလိုရှုပ်ကျွင်းလောင်စာတွေထုတ်ယူသုံးစွက်ရကထွက်လာတဲ့ဖန်လုံအိမ်တန်ငွေတွေလေတုတွေရောက်လာတာကြောင့်ဖြစ်ပါတယ်။အဲ့ဒီလိုကမ္ဘာသဘာဝလုံးကအပူအိမ်မြတ်တအောင်ထိမ့်ညိပေးနေတာကတော့ပစိဖိတ်သမုဒ္ဒရာထဲမှာတဘာဝအတိုင်းအလဲကျပေါ်လာတဲ့အယ်နီညိုနဲ့လာနီညာဆိုတဲ့အပူလိုင်းအိမ်လိုင်းတွေဖြစ်ပါတယ်။အထူးသဖြင့်ပစိဖိတ်သမုဒ္ဒရာအလဲပိုင်းမှာပိုနွေးလာတဲ့အခါအယ်နီညိုအပူလိုင်းတွေကြောင့်ကမ္ဘာအပူချိန်တွေမြင့်တက်လာတာပါ။အယ်နီညိုအပူလိုင်းဟာ2024နှစ်လယ်လောက်မှာအပြော့သွားပေမဲ့ပြီးခဲ့တဲ့တစ်နှစ်ပတ်လုံးအပူချိန်ကစံချိန်တဲ့အမြင့်ဆုံးဆုံးကိုရောက်ခဲ့တာဖြစ်ပါတယ်။ပရတင်နိုင်ငံ Reading တက္ကသိုလ်ကဥတုရာသီရဲ့ရာပမောက္ခ Richard Allen ကကမ္ဘာရာသီဥတုပေါ်အပူလိုင်းအေးလိုင်းတွေရဲ့တရားပုံကိုအခုလိုရှင်းပြပါတယ
်။ Scientists have been quite surprised by this whole El Niño La Niña cycle becauseThe level of the warmth even before El Nino got going.
လက်ရှိ El Nino နဲ့ La Nina အပူလိုင်းအေးလိုင်းတန်တရာကိုသိပ္ပံပညာရှင်တွေအတော်အားသိနေကြပါတယ်။2023ခုနှစ် El Nino အပူလိုင်းမဝင်ခင်ကတည်းကကမ္ဘာအပူချိန်ကအတော်မြင့်နေတာပါ။ La Nina အေးလိုင်းဝင်ရင် El Nino ကြောင့်အဲ့ဒီအပူချိန်တွေပြန်ပြီးကျသွားလေရှိပါတယ်။နေသူတွေတက်လာတဲ့ဖန်လုံရင်ဓာတ်ငွေတွေကြောင့်ကမ္ဘာအပူချိန်ကစက်မှုခေဦးကာလကထက်အတော်ကိုမြင့်တက်လာနေတာဖြစ်ပေမဲ့လည်းလာနီညာအေးလိုင်းတွေကအဲ့ဒီအပူချိန်ကိုပြန်ပြီးထိန်းညှိထားတတ်ပါတယ်။ဒါမဲ့လည်းခုဖြစ်နေတဲ့လာနီညာအေးလိုင်းကအတော်အားပြော့နေတာကိုတွေ့ရပါတယ်။ဒါကြောင့်မြင့်တက်လာနေတဲ့ကမ္ဘာအပူချိန်နဲ့ပတ်သက်လို့အပြောင်းလဲဖြစ်တာမတွေ့ရသလောက်ပါပဲ
။လာရီနဲ့ချီအစပြိုးလာတဲ့လာနီညာအေးလိုင်းကဇန်နဝါရီလထဲမှာအပြေအဝအလှရှားတက်ဝင်လာပါတယ်။ အခုလိုအေးလိုင်းတွေတိုက်ခတ်လာပေမဲ့လို့လဲ2025ခုနှစ်ဟာပြီးခဲ့တဲ့နှစ်ကလိုပဲအပူချိန်မြင့်နေအောင်မယ်လို့ဥတုရသည့်သိပ္ပံပညာရှင်တွေကခန့်မှန်းပါတယ
် From El Nino to La Nina and back again tends to go on for around cover the kind of
El Nino အပူလိုင်းနဲ့ La Nina အေးလိုင်းတန်တရာဟာနှစ်နှစ်ကနေခုနှစ်နှစ်ကြာတလဲစီပေါ်ပေါက်နေတဲ့သဘောတရားကြီးလည်းဖြစ်ပါတယ်အဲ့ဒီဖြစ်ရတဲ့ဟာတစ်ချိန်နဲ့တစ်ချိန်အထက်သေးတော့မတူညီကြပါဘူးဖလောင်ရင်တန်းငွေတွေကြောင့်ပုံမပူနွေးလာတဲ့ဒီကနေ့ခေတ်မှာ El Nino နဲ့ La Nina အပူလိုင်း A လိုင်းတွေရဲ့တက်ရောက်မှုကိုအဓိကထားကြည့်ရပါလိမ့်မယ်။သူကြောင့်ပဲပြင်းထန်တဲ့သဘောကဘေးဒဏ်တွေပိုပြီးတော့ပြင်းထန်လာစေပါတယ်။ El Nino La Nina တို့နဲ့ဆက်ဆက်ပေါ်ပေါက်လာတဲ့အားကောင်းတဲ့သဘောကဘေးဒဏ်တွေကြောင့်ကမ္ဘာတစ်ဝှမ်းမှာပိုပြီးတော့ဆွဆွလာတာဒါမှမဟုတ်ပိုပြီးတော့ခြောက်သွေ့လာတာမျိုးတွေလည်းဖြစ်လာပါတယ်။အဲ့ဒီဖြစ်နေကြရာသီဥတုအခြေအနေတွေလည်းပိုပြီးတော့ပြင်းထန်လာပါတယ်။
2025ခုနှစ်ဇန်နဝါရီလရဲ့ကမ္ဘာဖြတ်မြတ်အပူချိန်ဟာစံချိန်တင်အပူချိန်အမြင့်ဆုံးကိုရောက်ခဲ့တဲ့နှစ်ပြီးခဲ့တဲ့2024ဇန်နဝါရီလကထက်တောင်မှ 3.39 ဒီဂရီဆယ်ဆီယပ်ကျော်လွန်နေတာဖြစ်ပါတယ်။ဥရောပသမဂ္ဂဥတုရသီရေယာအေဂျင်စီ Copernicus ရဲ့အဆိုအရဆိုရင်တော့ဒီအပူချိန်ဟာ19ရာစုပြည့်လွန်နေဖြစ်တဲ့ဆယ်မူခေဥကာလကထက် 1.95 ဒီဂရီဆယ်ဆီယပ်တက်လာတာလည်းဖြစ်ပါတယ်။ပြည်တည်နိုင်ငံပါရီမြို့မှာလက်မှတ်ရေးထိုးခဲ့တဲ့နိုင်ငံတကာသဘောတူညီချက်အရကမ္ဘာတစ်ဝှမ်းလုံးမှာသဘာဝဘေးဒဏ်တွေပိုဆိုးမလာအောင်ထိန်းချုပ်နိုင်ရေးကမ္ဘာအပူချိန်ကိုဆမ်မူခေဦးကာလကထက် 1.5 ဒီဂရီကျော်မသွားအောင်ထိန်းဖို့ကြိုးပမ်းနေတဲ့ကြားမှာပဲပြီးခဲ့တဲ့18လဆက်တိုက်အပူချိန်တွေတိုးလာတာလည်းဖြစ်ပါတယ်အခုလိုပဲအနည်း20ထိကမ္ဘာအပူချိန်ကမပြောင်းလဲဘူးဆိုရင်တော့ပြင်သစ်သဘောတူစာချုပ်ပြည့်ပြဲသွားပြီလို့သိပ္ပံပညာရှင်တွေသတ်မှတ်ကြတော့မှာဖြစ်ပါတယ
် Climate change is beginning toBe so large that it's becoming larger than the natural cycles.
ဂျာဇီလူဖောက်ပြန်မှုကအတော်ဆိုးရွားလာပါပြီ။အဲ့ဒါကသဘာဝတန်တရာထက်တောင်ပိုကြီးမားလာတယ်။ဒါကြောင့်ပိုဆိုးမလာအောင်ဆောင်ရွက်ဖို့ဆိုရင်တော့ကမ္ဘာအပူချိန်မြင့်တက်စေတဲ့အခြေခံအကြောင်းရင်းဖြစ်တဲ့ဖန်လုံရင်တန်းငွေထုတ်လွှတ်မှုကိုအချိန်ဟုန်ပြင်းပြင်းနဲ့မြန်မြန်ဆန်ဆန်ရှော့ချနိုင်ဖို့အရေးကြီးပါတယ်။အဲ့ဒါကအဓိကဖြေရှင်းချက်တစ်ခုပါ။ဒါပေမဲ့လွယ်ကူတဲ့ကိစ္စတော့မဟုတ်ပါဘူး။
ဥဒယာတိပြောင်းလဲမှုရဲ့အကျိုးတရားမှုတွေဟာအပူအေးထိမ့်ညစ်ပေးတဲ့သဘာဝတရားကြီးတဲ့အာကောင်းလာပြီလို့လည်းအလန်ကပြောပါတယ်။ Copernicus အဖွဲ့ကတော့ကမ္ဘာအပူချိန်ကို1900ပြည့်လွန်နှစ်တွေကစတင်မှတ်တမ်းယူခဲ့တာဖြစ်ပြီးအမေရိကန်နဲ့ဗြိတိန်နိုင်ငံတို့ကတော့1850ပြည့်လွန်နှစ်တွေကတည်းကမှတ်တမ်းတင်လာတာပါ။အခုလက်ရှိခေတ်မှာကြုံရတဲ့အပူချိန်ဟာလူရင်ကျင်းမှုစတင်ထွန်းကားလာခဲ့တဲ့လွန်ခဲ့တဲ့နှစ်ပေါင်း3000အထွန်းမှာအမြင့်ဆုံးဖြစ်တယ်လို့လည်းသိပ္ပံပညာရှင်တချို့ကထောက်ပြပါတယ်။ဒီတော့အတွင်းမှာပဲအမေရိကန်အာကာသလေလာရေးအေဂျင်စီ NASA ရဲ့ထိပ်တန်းသိပ္ပံပညာရှင်ဟောင်းတဦးဖြစ်တဲ့ James Hansen အပါအဝင်ဥတုရသီရဲ့အခြားကျွမ်းကျင်သူတွေကကမ္ဘာမှာအပူချိန်တွေအရှိန်အဟုန်နဲ့မြင့်တက်လာပြီလို့သတိပေးပါတယ်။ဥတုရသီအရေးလေလာသူသေသနာပြုနေသူတွေကမှတော့ကမ္ဘာအပူချိန်မြင့်တက်မှုနဲ့ပတ်သက်ပြီးမတူကွဲပြားတဲ့အမြင်တချို့ကတော့ရှင်းနေစေဖြစ်ပါတယ်။ကျွန်မအားပါပါ
။နောက်လောက်တင်ဆက်တဲ့ဥရုယာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်ဖြစ်ပါရဲ့ရှင်။အခုဆက်ပြီးတော့သတင်းတွေကတူတာအစီအစဉ်ကိုလည်းတင်ပြပေးပါမယ်။ကမ္ဘာပေါ်မှာပြောဆိုနေကြတဲ့ဘာသာစကားပေါင်း 9,000 ကျော်မှာဘယ်ဘာသာစကားတွေကအပြောအများဆုံးပါလဲ။မတူညီတဲ့ဘာသာစကားအများဆုံးကဘယ်နိုင်ငံတွေကလဲဆိုတာကိုတော့မညွညွလင်းကသတင်းတွေကတူတာအစီအစဉ်မှာတင်ပြထားပါရဲ့ရှင်။
Absence in Scotland has never caused any inconvenience hitherto. The Queen is not aware that she has ever failed in at once returning any box marked immediately.
ဘာသာစကားဆိုရာကလူသားတွေအတွက်အရေးပါတဲ့ကဏ္ဍတစ်ခုလို့ပြောရမှာပါ။နေ့စဉ်နေထိုင်မှုဘဝတွေမှာလူသားတွေနေထိုင်တဲ့ကမ္ဘာနေရာဒေသအသီးသီးတွေမှာမတူညီပေမဲ့ပြောဆိုနေကြတဲ့ဘာသာစကားသံတွေကတော့လွှမ်းမိုးနေတာပလူငယ်တွေ2023နောက်ဆုံးလေ့လာမှုတွေအရတော့ကမ္ဘာပေါ်မှာမတူကွဲပြားပြောဆိုနေကြတဲ့ဘာသာစကားပေါင်း 9,100 ကျော်ရှိတယ်လို့ဆိုပါတယ်။အခုလိုပြောဆိုနေကြတဲ့ဘာသာစကားပေါင်း 9,000 ကျော်မှာပြောဆိုမှုအများဆုံးကတော့ကမ္ဘာသုံးဘာသာစကားတစ်ခုလို့ဖြစ်တဲ့အင်္ဂလိပ်ဘာသာစကားဖြစ်ပါတယ်။နိုင်ငံတကာစည်းဝါးရေးလှုပ်ဆောင်မှုခရီးသွားလာမှုနည်းပညာရဆိုင်ရာဘာသာစကားသုံးဆွဲမှုနဲ့တခြားအရေးပါတဲ့ကဏ္ဍတွေမှာအင်္ဂလိပ်ဘာသာစကားကိုပဲအသုံးပြုတာများတာကြောင့်ကမ္ဘာမှာပြောဆိုမှုအများဆုံးဖြစ်နေတာပါ အင်္ဂလိပ်ဘာသာစကားကိုပထမဘာသာစကားတစ်ရပ်အနေနဲ့သုံးစွဲပြောဆိုနေကြတဲ့သူပေါင်းကတန်း380လောက်ရှိပြီးဒုတိယဘာသာစကားအနေနဲ့ပြောဆိုနေကြတဲ့သူပေါင်းကတန်းပေါင်း1900နီးပါးရှိနေပါတယ်မန်ဒရင်တရုတ်ဘာသာစကားကတော့ကမ္ဘာမှာဒုတိယအပြောများတဲ့ဘာသာစကားတစ်ခုဖြစ်ပါတယ်ပုံမှန်အသံအပြင်အသံအနှိမ့်မြင့်အတက်အကျ၄မျိုးရှိပြီးသင်ယူရခဲ့တဲ့ဘာသာစကားတွေထဲမှာပါဝင်တဲ့မန်ဒရင်ဘာသာစကားကိုကမ္ဘာမှာသုံးစွဲပြောဆိုနေသူပေါင်းသန်း1100ကျော်ရှိပါတယ်ပထမဘာသာစကားအနေနဲ့ပြောဆိုသူပေါင်း936သန်းကျော်ရှိပြီးဒုတိယဘာသာစကားအဖြစ်ပြောဆိုနေသူပေါင်းက196သန်းရှိတာပါလူဦးရေအများဆုံးအိန္ဒိယနိုင်ငံမှာပြောဆိုနေကြတဲ့ဟိန္ဒီဘာသာစကားကတော့တတိယပြောဆိုမှုအများဆုံးဘာသာစကားဖြစ်ပါတယ်
။ဘင်္ဂလားဒေ့ရှ်မှာ जो कुछ भी हुआ है उसको लेकर
ဟိန္ဒီဘာသာစကားကိုပထမဘာသာစကားအဖြစ်ပြောဆိုသူပေါင်းက345သန်းရှိပြီးဒုတိယဘာသာစကားအနေနဲ့ပြောဆိုသူပေါင်းက266သန်းရှိတာကြောင့်ကမ္ဘာမှာဟိန္ဒီလိုပြောနေကြတဲ့သူပေါင်းသန်း610ရှိပါတယ်။စပိန်ဘာသာစကားကတော့သရုတ်ထအပြောအများဆုံးဘာသာစကားပါ။ကမ္ဘာနိုင်ငံပေါင်း21နိုင်ငံမှာစပိန်ဘာသာစကားကိုလူသန်းပေါင်း959သန်းကပြောဆိုနေကြပြီးဒီထဲမှာ485သန်းကပထမဘာသာစကားအနေနဲ့အသုံးပြုပါတယ်။94သန်းကတော့ဒုတိယဘာသာစကားအနေနဲ့ပြောနေကြတာပါ။ကုလသမဂ္ဂမှာတရားဝင်သုံးစွဲတဲ့ဘာသာစကားတွေတည်းတစ်ခုအပါဝင်ဖြစ်တဲ့ပြင်သစ်ဘာသာစကားကတော့ကမ္ဘာမှာပြောဆိုမှုအများဆုံးအဆင့်5ပြင်စမနေရာမှာရှိနေပါတယ
် partager les renseignements ces renseignements il s'agit donc d'une étape significative
ပြင်သစ်ဘာသာစကားကိုနိုင်ငံပေါင်း29နိုင်ငံမှာလူသန်းပေါင်း310ကပြောဆိုမှုတွေရှိနေပြီးတော့ပထမဘာသာစကားအနေနဲ့ပြောသူပေါင်းက81သန်းဒုတိယဘာသာစကားအနေနဲ့ပြောသူပေါင်းကတော့266သန်းရှိတာပါဒီဘာသာစကားတွေအပြင် Standard Arabic လို့ပြောကြတဲ့စံသတ်မှန် Arabic ဘာသာစကား Bengali ဘာသာစကား Portuguese ဘာသာစကားရုရှားဘာသာစကားနဲ့ဥရဒူဘာသာစကားတွေဟာကမ္ဘာအသုံးပြုပြောဆိုမှုအများဆုံးဘာသာစကား10မျိုးထဲမှာပါဝင်တာပါအခုလိုဘာသာစကားပြောဆိုမှုတွေနဲ့ပတ်သက်ပြီးကမ္ဘာနိုင်ငံတွေထဲမှာမတူကွဲပြားတဲ့ဘာသာစကားတွေအများဆုံးရှိတဲ့နိုင်ငံကတော့ပပူအနျူဂီနီဖြစ်ပါတယ်မတူကွဲပြားတဲ့ဘာသာစကားအမျိုးပေါင်း840ကိုပြောဆိုနေကြတာပါအာဆီယံနိုင်ငံတစ်ခုဖြစ်တဲ့အင်ဒိုနီးရှားမှာတော့မတူကွဲပြားတဲ့ဘာသာစကားပေါင်း912မျိုးကိုပြောဆိုကြတဲ့အတွက်ဒုတိယအများဆုံးပါပဲ။ဒါ့အပြင်နိုင်ဂျီးရီးယားမှာတော့ဘာသာစကား918မျိုး၊အိန္ဒိယမှာဘာသာစကား456မျိုး၊အမေရိကန်ပြည်အောင်စုမှာဘာသာစကား328မျိုးနဲ့မတူကွဲပြားဘာသာစကားတွေအသုံးအများဆုံးနိုင်ငံတွေလည်းဖြစ်ကြပါရဲ့ရှင်။
မညညိုလင်းတက်ဆက်တဲ့သတင်းတွေကသုဒအစီအစဉ်ဖြစ်ပါတယ်။ဒီအစီအစဉ်နဲ့တူ VOE ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေနောက်ဆုံးရသတင်းနဲ့သတင်းဆောင်းပါးတွေကိုတော့ VOE website စာမျက်နှာ burmese.voanews.com အပြင် VOE မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုလို့ရပါတယ်။ VOE American တန်ရဲ့ February 16ရက်တနင်္ဂနွေမနက်ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုကတော့သတင်းချင်းချုပ်ကိုတစ်လှည့်ပြောပြပေးပါဦးမယ်ရှင်။ခိုင်မာတဲ့လုံခြုံရေးအာမခံချက်တွေပါဝင်တဲ့ယူကရိန်းငြိမ်းချမ်းရေးသဘောတူညီချက်တရရယူနိုင်ဖို့ဆက်လက်အတူလက်တွဲဆောင်ရွက်သွားဖို့နဲ့စစ်ဆင်ညှိနှိုင်းမှုတွေမှာရုရှားနိုင်ငံဘက်ကသဘောထားမှန်မှန်ကန်ကန်နဲ့ပါဝင်လာခြင်းမရှိဘူးဆိုရင်ထပ်ဆောင်ပိတ်ဆို့အရေးယူမှုတွေလှုပ်ဆောင်သွားဖို့စက်မှုဖွံ့ဖြိုးပြီး G7 ဒီမိုကရေစီနိုင်ငံကြီးတွေပါဝင်တဲ့ဒီ G7 အဖွဲ့ကနိုင်ငံခြားရေးဝန်ကြီးတွေကသဘောတူညီခဲ့ကြပါတယ်ကနေဒါ၊ပြင်သစ်၊ဂျာမနီ၊အီတလီ၊ဂျပန်၊ UK ၊အမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂတို့ပါဝင်တဲ့ဒီ G7 အဖွဲ့ရဲ့နိုင်ငံခြားရေးဝန်ကြီးတွေဟာဂျာမနီနိုင်ငံမြူးနစ်လုံခြုံရေးညီလာခံရဲ့ဘေးမှမှာတွေ့ဆုံပြီးတော့အခုလိုထုတ်ပြန်ပြောဆိုလိုက်တာပါ။ရုရှားရဲ့ယူကရိန်းစစ်ပွဲကိုအဓိကဆွေးနွေးတဲ့ဒီအစည်းအဝေးကိုယူကရိန်းနိုင်ငံခြားရေးဝန်ကြီးအန်ဒရီစီဘီဟာလည်းပါဝင်တက်ရောက်ခွင့်ရခဲ့ပါတယ်။နောက်မြန်မာနဲ့အိန္ဒိယနှစ်နိုင်ငံကြားကုန်းလန်းကတဆင့်နေဆက်ကုံသွဲရေးပြန်လဲစတင်နိုင်ရေးဆက်လက်လှုပ်ဆောင်ဖို့အတွက်သဘောတူညီခဲ့တယ်လို့ဖေဖော်ဝါရီလ15ရက်ဒီအိန္ဒိယအစိုးရရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ် မြန်မာအာဏာသိမ်းစစ်ကောင်စီရဲ့စီးပွားရေးနဲ့ကုသရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးမေမေနဲ့အိန္ဒိယကုသရေးဝန်ကြီးနဲ့ဆက်မှုလက်မှုဝန်ကြီးတို့ညူတေလီမြို့တော်မှာတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်တယ်ဆိုပြီးတော့ပြောပါတယ်။စေဝါပဲမျိုးစုံနဲ့ရေနံထွက်ပစ္စည်းကုသရေးဝန်ကြီးအပြင်မကြခင်ကစားခဲ့တဲ့ဒီကုံတွေရေးတုံ့ပြန်မှုတွေမှာလှုပ်ဆောင်သွားဖို့လည်းဖော်ပြထားပါတယ်။ဒီကနေ့အတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ကျွန်တော်တို့ရဲ့အစီအစဉ်တွေကိုတော့ကိုညာဝင်းအောင်ကတင်ဆက် producer အနေနဲ့တင်ဆက်ခဲ့တာဖြစ်ပါတယ်။အားလုံးပဲကျေးဇူးပါပေးခဲ့ကြပါသေးတယ်။ကျွန်မ computer ပါ။နောက်အစီအစဉ်တွေမှာပြန်ဆုံပါအောင်မယ်ရှင်။